Welcome to the Voice of America in Burmese.
Mingalanya jama khanya Milan 25 ye inga ni ka song la bi ni Pyo Myanmar bai season ni ko American Pi Rong Su Washington DC myo lo ga ni direct tholin pin ni ba bi. Myanmar san lo jin ja 9 nai ga ni 10 nai a chi tholin pin ni de season ko ro kilometer 16.25 30 ne 10 meter 190 lo ga ni direct na sin nai ja da lo Pyo Myanmar bai ye Facebook sa myan na ga ni le direct na sin lo ya nai ja ba da khanya. ဒီကနေ့ညတော့အစီအစဉ်မှုအဖြစ်ကျွန်တော်ဇောင်းဝိုင်းကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
on the mate of the yesterday ndd ကဟောနော်ရင်ဦးမြင့်ကတပီရန်စိုက်ပြီးရိတ်ထွက်ကြတာရှိပါတယ်။နောက်ကလာတဲ့မှာအားလုံးတပိတ်ကြီးလုပ်တယ်ကနော်။တပိတ်ကပြီးအိမ်ကြောက်အောင်သူလွန်ခံလိုက်ရတယ်။ဆန်းခံရတာ3-4ရောက်တော့ပါသွားတယ်။
ကဆုံလာပြည်နယ်မှာဆရာနာရှင်စံကြည်ဆန္ဒပြပွဲတွေဒီကနေ့နေရာအတော်များများမှာပြုလုပ်ခဲ့ကြတဲ့အကြောင်းနဲ့အတူရန်ကုန်ကပောက်ကွဲမှုမှာလူအသေးပျောက်ရှိခဲ့တာနဲ့တခြားနေရာဒေသအတော်များများကပောက်ကွဲမှုတွေအကြောင်း Frontier မြန်မာသတင်းဌာနကအရေးတအူးဖန်ခံထားရတဲ့အခြေအနေစစ်ကောင်စီကဖန်ထားတဲ့သတင်းတောက်တွေမိသားစုနဲ့အဆက်အသွယ်မရကြတဲ့အကြောင်းတွေအပါအဝင်ကြားပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲအကြောင်းတို့ကိုနားဆင်ကြားဖို့ရှိပါတယ်။ First Intense နေကြအင်္ဂါညစကဝိုင်းကိုလည်းနောက်ပိုင်းမှာတင်ဆက်သွားအောင်ပါပါ။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နားလောင်တို့ကပြောပြကြပါမယ်ခင်ဗျာ
။ဒီကနေ့ဟာဖြစ်ရင်မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တွေရဲ့ဘာသာရေးဆိုင်ရာအထွတ်အမြတ်ညတိနေ့ဖြစ်တဲ့ကစုံလာပြည်နေ့ဖြစ်ပြီးအစဉ်အလာညောင်ရီသွန်းပွဲတွေကိုဒေသတချို့မှာဆင်နွှဲကြရင်ဆရာနာသိမှုကိုကန့်ကွက်ဆန္ဒပြပွဲတွေတဘာတွေလုပ်ခဲ့ကြပါတယ်။တနင်္လာရီတိုင်းလောင်းလုံးမြို့နယ်ညင်းမော်ကြီးရွာမှာကစုံလာပြည်နေ့ညောင်ရီသွန်းရင်ဆရာနာရှင်ကိုဆန့်ကျင်ဆန္ဒပြခဲ့ကြသလိုမန္တလေးတိုင်းပလိမြို့မှာလည်းရောင်ရီဦးတွေရွက်ထားတဲ့အမျိုးသမီးတွေကစီတန်းလေးလေရင်လက်သုံးချောင်းထောင်သပိတ်ပေါက်ဆန္ဒပြခဲ့ကြပါတယ်။မုံရွာနဲ့ဘူးတလင်မျိုးတွေမှာလည်းရောင်ရီသွန်းသပိတ်တွေဆင်နွှဲကြပါတယ်။အာနာသိန်းစစ်ကောင်စီကနိုင်ငံတော်မှာကျောင်းတွေပြန်ဖွင့်မှုကြိုးစားနေချိန်မှာပဲကျောင်းပြန်ဖွင့်တာကိုစတင်ကောက်ကွက်ပြီးကျောင်းပြန်မတက်ဖို့နှိုးဆော်ဆန္ဒပြတာတွေလည်းနေ့စဉ်လိုရှိနေပါတယ်။ဒီဘက်မှာလည်းစစ်ကောင်စီရဲ့စစ်တပ်နဲ့ရဲတွေကိုပြန်တိုက်ခိုက်တာတွေနေရာတချို့မှာဆက်ဖြစ်နေပါတယ်။ကြားပြည်နယ်ဒီမော့ဆူမြို့အနီးမှာဒီကနေ့မနက်ပိုင်းကပြစ်ခတ်တာတွေရှိခဲ့ပြီးဒေသခံပြည်သူ့ကော်မတီတပ်ဖွဲ့ PDF ဘက်မှအကြဆုံးရှိခဲ့တယ်လို့စစ်တပ်တန်းချက်ကကာနစီပြစည်းသွားတယ်လို့ PDF အဖွဲ့ဘက်ကပြောပေမဲ့ VOE အနေနဲ့တိကျတယ်မပြုတ်နိုင်ပါဘူး။ဒီဟာဒီနေတဲ့ကရိုက်ကောမူပြင်းနဲ့ဒီမော့ဆူမျိုးတွေဘက်မှတနင်္လာနေ့ကလေးကစပြီးပြစ်ခတ်တကယ်မှုတွေကြောင့်ဒေသခံတောင်းနဲ့ချီအုံရင်ဆုံထွက်ပြေးနေရပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်တွေတွင်တိုက်ခိုက်တာတွေရှိခဲ့တဲ့ချင်းပြည်နယ်မင်းတပ်မျိုးအပါအဝင်ဒေသတွေကနေအိုးရီဆိုထွက်ပြေးနေရသူတွေအတွက်အမိုးကာနဲ့စီးဝါပစ္စည်းတွေလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကူစက်လဲခရစ်စတင်ရှော်နာဘူဂနာကဒီကနေ့အင်္ဂါနေ့မှာဂျပန်နိုင်ငံကိုသွားပြီးဂျပန်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ပြောပါတယ်။တင်းလာနေ့မှာထိုင်းနိုင်ငံဗန်ကောက်မြို့ကနေအွန်လိုင်းကလုပ်တဲ့မြန်မာအရေးသတင်းစာရှင်းလင်းပွဲတွင်မစ်ဘူဂနာကအဲ့လိုပြောသွားတာပါ။မြန်မာအနာသိစစ်ကောင်စီကိုအဓိကထောက်ခံနေတဲ့တရုတ်နိုင်ငံနဲ့သူနဲ့ဂျာကဆက်ဆံရေးနဲ့ပတ်သက်ပြီးမိရာမှာတော့အထူးကိုယ်စားလှယ်ဖြစ်သူကန့်အပ်ခံရပြီးကြတဲ့ကကရုတ်နိုင်ငံကိုမသွားသေးကြောင်းနဲ့သူအနေနဲ့ကတော့ကရုတ်နိုင်ငံနဲ့တွဲဆုံဆွေးနွေးဖို့အစဉ်သင့်ရှိတယ်လို့ပြောပါရယ်ဒေသတွင်းကဘယ်နိုင်ငံအတွက်မဆိုစိတ်ကိုမတည်မငြိမ်အခြေအနေဖြစ်ပါရယ်တရုတ်ဆိုရတွေးခြင်းနဲ့ဘယ်နေရာမှာမဆိုတွဲဆုံဆွေးနွေးဖို့ကျွန်မအနေနဲ့အစဉ်သင့်ရှိနေပါရယ်ဘာကြောင့်လဲဆိုတော့အဖွဲ့ဝင်နိုင်ငံအားလုံးနဲ့ပြောဆိုဆွေးနွေးဖို့လိုအပ်တာကြောင့်ပါပဲလို့မစ်ဘူဂနာကပြောပါရယ်ဒါအပြင်မြန်မာနိုင်ငံကိုလာရောက်ခွင့်ရဖို့မျှော်လင့်ထားစေပါပဲလို့လည်းပြောပါတယ်။ဧပြီလကပိုင်းကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအာနာသိန်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ခြင်းတွင်သူနဲ့ထပ်ပြီးစကားမပြောချင်တော့ဘူးလို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမပြောခဲ့တဲ့အကြောင်းမြန်မာနိုင်ငံကိုလာရောက်ဖို့အချိန်အခါမသင့်သေးဘူးလို့ပဲပြောခဲ့တဲ့အကြောင်းအချိန်မသင့်သေးဘူးလို့ပြောတာကြောင့်ငင်းတာမဟုတ်တဲ့အတွက်ဒီဆွေးနွေးမှုကိုဆက်လုပ်ဖို့လက်လျှော့မှာမဟုတ်တဲ့အကြောင်းမစ်ဘူဂနာကပြောပါတယ်ပါကစ္စတန်နိုင်ငံကကမ္ဘာ့ကထပ်ပြုတ်တင်သွင်းပြီးအမေရိကန်နဲ့ဥရောပသမဂ္ဂတို့ကထောက်ခံထားတဲ့မြန်မာအရေးကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့တော့တတိပြုလှုပ်ဆောင်ဖို့အထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်။အဲ့ဒီဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံကိုလက်နက်ခရင်တင်ဖို့ရောင်းချတာအားလုံးချက်ချင်းရပ်ဆိုင်ဖို့ဆိုတဲ့အချက်ပါဝင်ပါတယ်။ဆုံးဖြတ်ချက်တစ်ခုကထိရောက်ဖို့ဆိုရင်သိအားကောင်းမှုလိုပါတယ်။ဒါပေမဲ့တကယ်နဲ့ထဲမှာသိအရေးကြီးတာကအထူးညီလာခံမှာညီညွတ်မှုကိုပြသဖို့ဖြစ်ပါတယ်လို့မစ်ဘူဂနာကဆိုပါတယ်။အဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုမေလ18ရက်နေ့ကမဲခွဲဆုံးဖြတ်ဖို့စီစဉ်ခဲ့ပေမဲ့ပြည်ထောင်နိုင်ငံရဲ့ပန်ကြားချက်အရရုပ်တရက်ဆိုသလိုပဲရဲအကန့်အသတ်မရှိရွှေ့ဆိုင်းထားတာပါအမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံမှာနောက်ဆုံးနေထိုင်ခဲ့ပြီးလက်ရှိမှာနိုင်ငံတစ်ခုခုရဲ့နိုင်ငံသားဖြစ်မထားသူတွေအနေနဲ့ အမေရိကန်မှာယာယီအကာအကွယ်ပေးနေတဲ့ဝန်အစင်း TPS အတွေ့ဒီကနေ့ကစပြီးရှောက်ထားနိုင်ပြီဖြစ်ပါတယ်။မေလ25ရက်ဒီကနေ့ကနေ2022ခုနှစ်နိုဝင်ဘာလ25ရက်နေ့အထိ18လကြာအကာအကွယ်ပေးနေတဲ့ဝန်အတွေ့ကနအူးလျှောက်လာကိုဒီကနေ့ကစပြီးနိုဝင်ဘာလ22ရက်နေ့အထိရပ်ပေါင်း180အတွင်းတင်သွင်းရှောက်ထားကြမှာဖြစ်ပါတယ်။DPS နိုင်ငံအစီရှောက်ထားသူတွေအနေနဲ့အလုံးလုံးကံကွယ်လက်မှတ် EAD အတွက်လည်းတပြိုင်တည်းရှောက်ထားနိုင်ပါတယ်။ဒီမနက်ကငွေအခုလိုအကောက်ပေးနေတဲ့ငွေအစီ DPS သတ်မှတ်တဲ့အကြောင်းအမိမေလွန်ဆိုရေးဝန်ကြီးအာလီဟန်ဒရိုမယိုကတ်စ်ကမလ၁၂ရက်နေ့မှာကြေညာခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာလက်ရှိရောင်းနေပြီးသူတွေပဲရှောက်ထားဖို့အကြောင်းဝင်မှာဖြစ်ပြီးမလ၁၇ရက်နေ့အထိအမေရိကန်မှာတောင်းလျှောက်နေထိုင်ခဲ့တယ်ဆိုတာအခိုင်အမာပြသမှာဖြစ်ပါတယ်။ဒါအပြင်ကနအူးဆောက်လွားတည်နေသူတွေအနေနဲ့တခြားသတ်မှတ်ချက်တွေနဲ့လည်းကန့်ညံ့မှာဖြစ်ပြီးအဲ့ဒီသတ်မှတ်ချက်အသေးစိတ်ကိုတော့ Federal ပြန်နှံထဲမှာထုတ်ပြန်ထားပါတယ်။အီဇရဲလနိုင်ငံအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်ဆိုတာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကအထူးလေးပြီးပြောဆိုခဲ့ပါတယ်။ဒီကိစ္စတဲ့တင်ပတ်နောက်ပိုင်းကစပြီးအတုံးဝင်ခဲ့တဲ့အီဇရဲနဲ့ဟားမတ်အဖွဲ့အကြားအပြစ်ခတ်ရဆေးရေးပေါ်မှာအခြေပြုပြီးဂျိုးပန်လုဆောင်မှုရဲ့ဒစီတစ်ပိုင်းဖြစ်ယေရုရှလင်မြို့မှာရောက်နေချိန်တွင်ဝန်ကြီးဘလင်ကန်ကအဲ့လိုပြောတာပါ။အစ္စရေးနဲ့ပါလက်စတိုင်းတွေကြားတိုက်ခိုက်ကြခြင်းတွင်တစ်ပတ်စလုံးမှာကြီးမားတဲ့ဆုံးရှုံးမှုတွေရှိခဲ့ပြီးတော့မျောလင့်ချက်လေးစားမှုနဲ့ယုံကြည်မှုတွေကိုပြန်တည်ဆောက်ဖို့လုံဆောင်ရမှာပဲအများကြီးရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူးနဲ့ဒီကနေ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးဘလင်ကန်ကပြောတော်ပါတယ
် Casualties are often reduced to numbers but behind every number is an individual human being a daughter
ဒီကိစ္စမှုတွေကိုကင်းကင်းနဲ့အပြည့်ပေါ်ပြလည်ရှိကြပါတယ်ဒါပေမဲ့ကင်းကင်းတစ်ခုချင်းစီနောက်မှာလူသားတူချင်းစီရှိနေတာပါအမိတူတာတူဖာခင်တူမိခင်တူအဖိုးအဖွားတူအကောင်းဆုံးတင်ငယ်ချင်းတူစသည်အဖြစ်ရှိနေပါတယ်။သာမတ်ဂျမ်ပါတင်ပြချက်အရဆိုရင်ဆိုးဆွရတဲ့အတက်ကြောင်းဟာပါလက်စတိုင်းပဲဖြစ်ဖြစ်အစ္စရေးပဲဖြစ်ဖြစ်အတက်ကြောင်းဆိုးဆွရတာဟာကဘာကြီးတစ်ခုလုံးကိုဆိုးဆွရတာပါပဲလို့ဝန်ကြီးဘလင်ကန်ကပြောပါတယ်။အမေရိကန်ကထောက်ခံမှုပြသတဲ့ပေါ်ယေရှုတင်ကြောင်းဝန်ကြီးချုပ်မီတန်ယာဟူးကပြောသလိုဟားမတ်အဖွဲ့အနေနဲ့အပြစ်ခတ်ရဆဲထားတာကိုထင်ထင်ပုံလဲတတိပေးစကားပြောခဲ့ပါတယ်ခင်ဗျာ။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင်VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်လာမယ့်စက်တင်ဘာလလောက်မှာနိုင်ငံတစ်ခုချင်းစီကအနည်းဆုံးလူဦးရေ၁၀၀ခန့်လောက်ကာကွယ်ဆေးထိုးနိုင်အောင်ဝိုင်းဝန်းလုပ်ကိုင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအဖွဲ့ဝင်နိုင်ငံတွေကိုသတင်းလာနေကတိုက်တွန်းတောင်းဆိုလိုက်ပါတယ
်။ So today I'm calling on member states to support a massive push to vaccinate at least 10% of the
population. ဒီကောင်လောက်မှာနိုင်ငံတနိုင်ငံချင်းစီကလူဦးရေ30ရာခိုင်နှုန်းလောက်ကာကွယ်ဆေးရရေးဆိုရဲကျွန်တော်တို့ရဲ့ရည်မှန်ချက်ပြည့်မီစေဖို့လာမယ့်စက်တင်ဘာလောက်မှာနိုင်ငံတစ်ခုကအ ਨੇ ဆုံးလူဦးရေ100ရာခိုင်နှုန်းကာကွယ်ဆေးရဖို့အပြင်းထန်ဝိုင်းဝန်းတွန်းအားပေးကြပါလို့ဒီကနေ့တောင်းဆိုပါတယ်။ပြင်းထန်တဲ့ရောဂါပိုင်းတွေလူသေဆုံးမှုတွေအဆုံးသတ်သွားအောင်ကျန်းမာရေးဝန်ထမ်းတွေစဉ်ကြံမှာရှိဖို့စီးပွားရေးလုပ်ငန်းနဲ့လူမှုအတိုင်းအဝိုင်းပြန်လည်အသက်ဝင်လာဖို့အဲ့ဒီလိုလုပ်ကိုင်တော့ဖို့တိတ်ကိုအရေးပါပါတယ်လို့ WHO အကြီးအကဲTedro Ghebreyesus ကပြောဆိုခဲ့ပါတယ်။ဆင်းရဲတဲ့တိုင်းပြည်တွေကိုကိုဗစ်ကာကွယ်ဆေးမျှဝေမဲ့ WHO ရဲ့ COVID အစီအစဉ်အတွက်ဆေးရည်အတော့ကိုလိုအပ်နေတယ်လို့လည်း WHO ညီလာခံအဖွဲ့မိန့်ခွန်းမှာ Mr. Ghebreyesus ကပြောဆိုခဲ့ပါတယ်။ COVID အစီအစဉ်ကတစ်ဆင့်နိုင်ငံတွေနဲ့စီးပွားရေးလုပ်ငန်းပေါင်း125ခုအတွက်ကာကွယ်ဆေး82တန်လက်ခံရရှိထားတယ်ဆိုပေမဲ့အဲ့ဒီကလူဦးရေစုစုပေါင်း100ခန့်လုံးအတွက်ကာမီယုံလောက်ပဲရှိတယ်လို့လည်း WHO ကပြောပါတယ်။အိန္ဒိယနိုင်ငံမှာသတင်း6ပါအတွင်းအ ਨੇ ဆုံးအဖြစ်ပြီးခဲ့တဲ့24နာရီအတွင်းကိုဗစ်ကူးခံရသူ2သိန်းရွတ်ရွတ်အထိရောက်လာတဲ့အတွက်ပိုကူးဆက်မှုရော့ကျလာပြီဆိုတဲ့မျှော်လင့်ချက်တွေမြင့်တက်လာပါတယ်။ဧပြီလလယ်လောက်ကစပြီးတော့ပိုကူးသူဒီကနေ့အ ਨੇ ဆုံးရောက်လာတာဖြစ်ပြီးမေလ9ရက်နေ့ကဆိုရင်တရက်ထဲပိုကူးသူက4သိန်း1000ကျော်အထိရောက်ခဲ့တာပါ။ပိုကူးသူကတဖြည်းဖြည်းကျလာတဲ့ဆိုပေမဲ့ကိုဗစ်ကာကွယ်ဆေးတွေပြက်လက်နေတဲ့အတွက်အစိုးရဘက်ကအတော့ကိုစိုးရိမ်နေပါတယ်။လူရေတမောင်1300ကျော်ရှိတဲ့အိညာကလူရေ300ခန့်လောက်ပဲကာကွယ်ဆေးထိုးပေးရသေးတဲ့အတွက်ကမ္ဘာမှာပိုကူးဆက်မှုအများဆုံး10နိုင်ငံထဲမှာတော့အ ਨੇ ဆုံးပါ။ဒါကြောင့်လဲကျန်းမာရေးစနစ်အားနည်းတဲ့အိညာမှာကာယောဂါတကြော့ပြန်လဲကူးဆက်လာနိုင်ရရှိတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ AstraZeneca ကိုဗစ်ကာကွယ်ဆေးတွေကိုထုတ်လုပ်ပေးနေတဲ့ The Serum Institute of India နဲ့ Covaxin ကကွယ်ဆီတွေထုတ်လုပ်နေတဲ့ Bharat Biotech ကုမ္ပဏီတို့ကလည်းဆေးတွေအရှင်မြင်ထုတ်လုပ်နေပေမဲ့အိန္ဒိယကဆေးလိုနေတဲ့ပြည်သူတန်းချီအတွက်အများအပြားထုတ်လုပ်ပေးဖို့လိုနေသေးတယ်လို့ပြောပါတယ်။အစိုးရကကောက်ယူထားတဲ့တရားဝင်ကိန်းဂဏန်းတွေမှာတော့ပုဂ္ဂိုလ်သူ28တန်းနားမှာတက်နေပါတယ်။ပုဂ္ဂိုလ်ဆက်မှုပြန့်နှံ့နေတဲ့ခြေလက်ဒေသတွေမှာပိုးစစ်ဆေးတဲ့နေရာရှားပါတဲ့အတွက်ဆေးနဲ့မဝင်တာဖြစ်နိုင်တယ်ဆိုပြီးတော့အတော့ကိုဆိုရင်နေပါတယ်။ဒီကနေ့တည်ဆုံးသူက3500ကျော်ရှိတဲ့အတွက်လဲတည်ဆုံးသူစုစုပေါင်းက38000ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကဖော်ပြပါတယ်။ဩစတြေးလျနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုအဆိုးဆုံးဖြစ်ခဲ့ပြီးတဲ့ Melbourne မြို့မှာ quarantine ဝင်ပြီးတော့တီချခွဲထားတဲ့သူနဲ့ဆက်စပ်ပြီးပိုးကူးစက်မှုတွေတွေ့ခဲ့တာကြောင့်ဒီကနေ့အင်္ဂါနေ့မှာပဲကာယရောဂါဆိုင်ရာကန့်သတ်ချက်တွေတိုးမြင့်ချထားလိုက်ပါတယ်။အဆောက်အုံတွေထဲနှာခေါင်းစီမဖြစ်မနေတတ်ဖို့လူ9ယောက်ထက်ပိုးပြီးတော့မစုဝေးဖို့ဆိုတဲ့အမိန့်ကိုကျွန်းလာ၄ရက်နေ့ထိထုတ်ထားပါတယ်။အပြင်ဘက်မှာတော့လူ30ထိစုဝေးခွင့်ရှိပါတယ်။နယူးဇီလန်နဲ့ဩစတြေးလျနိုင်ငံကြားပြီးခဲ့တဲ့လကစပြီးတော့ကွာရန်တင်းဝင်စရာမလိုပဲခီးသွားလာခွင့်ပြုထားတာပါ။ဒါပေမဲ့လည်းနယူးဇီလန်ကနေဗစ်တိုးရီးယားပြည်နယ်ကိုသွားတဲ့အခါကွာရန်တင်းပြန်ဝင်ဖို့အင်္ဂါနေ့ညကစပြီးတော့၃ရက်သာတက်မှတ်လိုက်ပါတယ်။တနင်္လာနေ့ကစပြီးတော့ပိုကူးသူ9ဦးထိရောက်လာနေပြီးတိလအစောပိုင်းကဗစ်တိုးရီးယားပြည်နယ်ဟိုတယ်တစ်ခုမှာကွာရန်တင်းဝင်ထားတဲ့သူနဲ့ဆက်ဆံနေရပါမဲလ်ဘောန်းမှာဩဂုတ်လကတရက်ထဲပိုးကူးသူ925ယောက်ထိရှိခဲ့ဖူးပါတယ်။ကိုဗစ်ကြောင့်တနင်္ဂနွေကလုံးတည်ဆုံးသူ900ကျော်ထဲမှာဗစ်တိုးရီးယားပြည်နယ်တစ်ခုထဲမှာတည်း120ကျော်ရှိတာပါ။မလေးရှားနိုင်ငံမှာလည်းတရက်ထဲပိုးကူးသူစံချိန်တိုးလာပြီးတော့အင်္ဂါနေ့မှာ9300နေပါထိရှိတဲ့အတွက်ပိုးကူးသူစုစုပေါင်း5,500ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့မေလ24ရက်နေ့ကပိုးစစ်ဆေးမှု889ခုလုပ်ခဲ့တာမှာပိုးတွေ့သူ28ဦးရှိတဲ့အကြောင်းကျမရေးတဲ့အကစားဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်။ဘီလာရုစ်နိုင်ငံထဲကလေကြောင်းလိုင်းအလုံးကိုပြန်တန်းခွင့်မရအောင်သက်ဆိုင်ရာ၄ဘိုင်းနဲ့တွင်နဲ့လေရင်ကွင်းတွေပိတ်ထားဖို့ဥရောပသမဂ္ဂ EU ကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။ဘီလာရုစ်နိုင်ငံသမ္မတအလက်ဇန္ဒရာလူရှန်ကိုကိုဝေဖန်တဲ့အထိုက်အခံဘလော့ဂါတစ်ယောက်ကိုဖမ်းဆီးဖို့သူလိုက်ပါသွားတဲ့ခီးတဲ့တင်လေရင်ကိုဘီလာရုစ်မျိုးရောမင်းစ်မှာဆင်းနေဖို့တနင်္ဂနွေနေ့ကအတင်းအကျခိုင်းခဲ့တာကိုတတ်ခတ်တဲ့အနေနဲ့အခုလိုဆောင်ရွက်တာပါ။အသက်26နှစ်အရွယ်အတိုက်ခံဘလော့ဂါရာမန်ပရာဒါစီဗစ်လိုက်ပါလာတဲ့ Ryan A. လေးချောင်းလိုင်းလင်းရဟာဂရိစ်ကနေလစ်သူရေးနီးယားနိုင်ငံကိုဦးတည်မောင်းနေတဲ့တုန်းဘီလာရုစ်နိုင်ငံဝေဟင်ပိုင်နယ်ထဲလမ်းကြောင်းပြောင်းမောင်းနေခဲ့ရပါတယ်။ Air France Lufthansa နဲ့ Singapore Airline အပါအဝင်လေးချောင်းလိုင်းအတော်များများကဘီလာရုစ်လေပိုင်နယ်ထဲကဖြတ်ပြီးတော့ပြန်သနာမလုပ်တော့ဘူးလို့ကြေညာထားပါတယ်။လမ်းကြောင်းပြောင်းပြီးအဲ့ဒီလိုအရေးပေါ်ဆင်းသက်ခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့ဒီဖြစ်ရမှာတာဝန်ရှိသူတွေကိုအရေးယူတန်းကပ်ဖို့လည်းစီစဉ်နေပါတယ်။ပြီးခဲ့တဲ့ဩဂုတ်လကသမ္မတရွေးကောက်ပွဲမှာအငြင်းပွားစရာတွေဖြစ်ခဲ့ပြီးတဲ့နောက်နေနေမှုတွေနဲ့ပတ်သက်ပြီးဘီလာရုစ်အစိုးရအဖွဲ့ဝင်အတော်များများကို EU ကတံခါးအရေးယူထားပြပါပြီ။ပိုလန်နိုင်ငံမှာတိမ်းရှောင်နေတဲ့ Pratasevic ကိုခုလိုဖမ်းဆီးထားရကချက်ချင်းပြန်လို့ပေးဖို့အမေရိကန်ပြည်ထောင်စုနဲ့ EU တို့ကတောင်းဆိုထားပါတယ
်။နောက်ဆုံးရသတင်းတွေကိုကုကြွကြွသိမ်းနဲ့နားလောင်လို့တင်ပြပေးကြတာပါခင်ဗျာ။ VOA မြန်မာပိုင်းကနေအင်္ဂါညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းဖိပုတ်ချက်တွေကိုတင်ပြပေးတော့မှာမဟုတ်ကစုံလပြည်နယ်စူတောင်းရင်ဆက်အနာရှင်စန့်ချင်ရေးဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ဆက်အနာတေမှုကန့်ကွက်ဆန္ဒပြပွဲတွေဒီကနေ့မှလည်းဆက်ရှိနေပါတယ်။ဒီကနေ့ဟာကစုံလပြည်နယ်ဘုရားဘာသာဒလိထုံတန်းတွေအရာညောင်ရီသွန်းပွဲတော်ကျင်းပတဲ့နေ့ဖြစ်တာကြောင့်ဒီကနေ့မှာမြန်မာပြည်သူတွေကညောင်ရီသွန်းရင်ဆရာနာရှင်စန့်ချင်ရေးဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
။ဒီကနေ့ကြာရောက်တဲ့ကစုံလပြည့်နေ့မှာတော့ဗုဒ္ဓဘာသာဒလိထုံတန်းစင်လာအရာဖျားเจ้าငံဒီမှာညောင်ရီသွန်းပွဲတော်တွေကျင်းပကြလေးရှိပါတယ်။ဒါပေမဲ့ဒီကနေ့မြန်မာနိုင်ငံမှာတော့ဆရာနာတင်ထားတဲ့အချိန်ဖြစ်လို့ဖျားရီပေါ်မှာညောင်ရီသွန်းဆူတောင်းတဲ့သူတွေကအရင်နှစ်တွေကလိုတိတ်မတွေ့ရပါဘူး။လမ်းမတွေပေါ်မှာတော့ဆရာနာသိမ့်မှုဆန့်ကျင်ကန့်ကွက်တဲ့ညောင်ရီသွန်းသပိတ်တွေဆင်နွှဲကြပါတယ်။ရန်ကုန်မြို့မြောက်ကလာပါမြို့နယ်မှာရန်ကုန်ကမြို့နယ်ပေါင်းစုံဆန္ဒပြစစ်ကြောင်းနဲ့ရန်ကုန်သပိတ်စစ်ကြောင်းကြီးတချို့ပူးပေါင်းပြီးတော့အင်အား100ကျော်လောက်ခြိတက်ဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့စစ်ကောင်စီတပ်တွေကချိုခွဲခဲ့တဲ့အတွက်ဆန္ဒပြသူ3ဦးထက်မလဲဖမ်းဆီးခံခဲ့ရပါတယ်
။မြို့သပိတ်အောင်သမိတ်ဆိုပြီးရက်ခွတ်တိုင်းဒီကညောင်ရီဦးနဲ့တူတူပြန်ဆိုင်ပြီးရိတ်ထွက်ကြတာရှိပါတယ်။နောက်တော့သပိတ်ကြီးကမစောကနောက်ကလာကမှာအာရုံတစ်ပိတ်ကြီးလုပ်တယ်ပေါ့နော်။အဲ့ဒါတစ်ပိတ်ကြီးကချိုခွဲခံခဲ့ရတယ်။သပိတ်ကပြီးအိမ်ကပြောက်သူလုံးခံလိုက်ရတယ်။သူလုံးခံလိုက်ပြီးမှသူအဖမ်းခံရတာ3 4ရက်လောက်ပါသွားတယ်။
စရောက်ချုံရေးကြေညာထားတဲ့လှိုင်းသာယာနဲ့တကုံမြို့တင်မြောက်ပိုင်းမြို့နယ်တွေမှာလည်းပျောက်ကြားသပိတ်ဆေးနီသပိတ်တွေလုပ်ခဲ့ကြပါဗါး Mandalay Dine Sinka in Munerega, Palinumale, Luya Tialoga, Nyang Yi Tompuero, Pulopi, Pulopi, Chita Lele, Sanapiake Javare, Shake, Nanwin Whistle, Ascendazari, Wissin Tare, Wimingani Usami, Awizima Jani, the Queen Ajitaka, Nyepigani, Trabi Lumia Lalu, Tindu Pidamia, the Ri Tajava, Sobi, Wiminga Shigani, Yusobi, and Oka Mount Huido, Sanapiake Jarava.
Awizima Jani, Pump, Paul, let me go. When let you go, I'm going to Ma, ye ma, in madama, su bu tonga, ne vares mea.
Noga, like your chita jadu regale, young ye ogo, come on my jet. Let on young Tommy or Sanapia Kajare, look Sanapia when my bowing to Uga Piobiabare.
When you have a money, she don't want her devil. Which she don't want her, I know my dolly bum about Kayare.
แม่เอ้ยมาจ้ะว่าแล้วว่าละตรงน้องท่องเลยว่าตะชาจุจ่อตาน่ะมาป่าวมันดลีใต้เนี่ยก็เป็นญาติญาติมาတော့ลงจုံเยตินจัดท่าได้ด้วยตะกะนี้มาတော့จุจ่อตานี่ขึ้นออกไปฉีดแซนาปะรามิวไม่ลงไหนแค่ไปแม้กระสุนลาเพียงนี่ไอ้แม้ญาญีต้นตะเบิดดิกูยักกั่วอไลลั้นอไลเลียดเป็ดลงไหนแค่จ๋าเลยหลูดีตาคันก็เปียปะบาดิเนี่ยอ่ะนี่โหเนเน่บ่เนาะแท้ๆเลยเปียอ่ะเนาะตะเบิดลูกนี่สู้กูอ่ะยังแท้ๆไอ้ฉินนี่ทุกม
ကျတဲ့တိုင်းမလုပ်ဘူးအဲဘာကကကြောင်းသားတွေရနော်ဟိုဟာဒီတိုင်းဟိုဟာလက်ဖိတ်ဆိုင်တပိတ်ပုံစံမျိုးအဲအဲ့လိုတပိတ်လုပ်တယ်ညောင်ရီသွန်းတပိတ်လုပ်တယ်အိမ်သွန်းတပိတ်လုပ်တယ်အဲ့လိုတပိတ်ကြတော့နေ့တူကတော့ရှိကြတယ်နေ့တူကကြဒီနေ့တော့ညောင်ရီသွန်းတပိတ်တော့အများဆုံးလုပ်ကြတယ်ပြီးတော့ဒါတော့မပါဘူးမုံရံနဲ့ဘူးတလီမျိုးတွေကမှာတော့ညောင်ရီသွန်းတပိတ်တွေလုပ်ခဲ့ကြပါတ ဘေးစစ်ကြောင်းတွေထွက်ပြီးဆန္ဒပြကြပါတယ်။ကလေးမုံရွာမြိုင်ကြောင်မဲညောင်ဦးဒဇယ်နဲ့နန်းခမ်းမြို့တွေမှာလည်းဆိုင်ကယ်သပိတ်ပျောက်ကြားသပိတ်တွေဆက်ပြီးတော့လှုပ်ကြပါတယ်။ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့မှာလည်းဒီကနေ့မိုးသီးထန်တဲ့ကြားကပဲမြို့လုံးကျွတ်ဆရာနာရှင်စန့်ကြီးထွက်ဆန္ဒပြကြပါတယ်။ရှမ်းကချင်ပလောင်စတဲ့တိုင်းရင်းသားပေါင်းစုံညီညွတ်မှုကိုပြသတဲ့အနေနဲ့တိုင်းရင်းသားထိမ့်မတ်အလံတွေကိုကင်ဆောင်ပြီးတော့လူရ300ကျော်လောက်လှည့်လည်ချီတက်ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီဘက်ကစာတင်ကြောင်းတွေပြန်ဖွင့်ဖို့ကြိုးစားနေချိန်မှာလေစာတင်ကြောင်းတချို့မီးလောင်တာစာတင်ကြောင်းတွေအနီးမှာဘုံကွဲတာအပါအဝင်စာတင်ကြောင်းရဲ့နေရန်တွေမှာစစ်ကြုံပညာရေးအလို့မရှိကြောင်းရေးသားဆန္ဒပြကြတဲ့စေးနီတပိတ်တွေနဲ့လည်းဆန့်ကျင်ဆန္ဒပြကြပါတယ်ရှင်
။မဆုံမွန်ပြောပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲမြန်မာနိုင်ငံတဝမ်းပောက်ကွဲမှုတွေရက်စက်ဖြစ်ပေါ်နေတဲ့အခြေအနေကိုပြောပြချင်ပါတယ်။ရန်ကုန်မြို့အပါအဝင်နေရာတော်များများမှာဒီကနေ့ပောက်ကွဲမှုတွေကြောင့်တေဆုံးသူနဲ့ဒဏ်ရာသူတွေရှိခဲ့ပါတယ်ရန်ကုန်တင်ကန်းကျွန်းမြို့နယ်ကမင်္ဂလာဆောင်တစ်ခုမှာပောက်ကွဲမှုဖြစ်ခဲ့လို့သူတို့သမီးတေဆုံးခဲ့ပါတယ်ရန်ကုန်ရှိပြည်သားမြို့နယ်ပသိမ်မြို့မန္တလေးမြို့ကလျက်စစ်မီတာဆောင်တဲ့ EPC ရုံးနေမှာလည်းဒီကနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ရန်ကုန်ကလာတဲ့ပောက်ကွဲမှုသတင်းအပြည့်အစုံကိုတော့အလေးမာကပြောပြပါမယ်ခင်ဗျာ
ရန်ကုန်မြို့တင်ကန်းကျွန်းမြို့နယ်တူဝနာကကြီးရောက်ကွက်မှာမင်္ဂလာဆောင်အခမ်းအနားကျင်းပနေတဲ့နေ့တစ်ခုမှာဒီကနေ့ပောက်ကွဲမှုဖြစ်ခဲ့တာကြောင့်သူတို့သမီးဖြစ်သူပွဲချင်းပြီးတေဆုံးခဲ့တာဖြစ်ပါတယ်အဲ့ဒီပောက်ကွဲမှုအတွင်းထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပေမဲ့ပောက်ကွဲမှုဖြစ်ပြီးပြီးစဉ်ရဲနဲ့စစ်တပ်ရောက်လာလို့အခြေအနေအတိအကျကတော့မသိသေးဘူးလို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတွေကပြောပါရယ်လက်ဆောင်ပုံဖွင့်စဉ်ပောက်ကွဲခဲ့တာဖြစ်ပါရယ်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာအဲ့ဒီပောက်ကွဲမှုဖြစ်စဉ်အကြောင်းတက်လာချိန်သူတို့သားဖြစ်သူကစစ်ကောင်စီကိုလူလားထောက်ခံသူဖြစ်တယ်လို့တချို့ကစွပ်စွဲပြောပေမဲ့တိကျအတိမပြုနိုင်သေးဘူးလို့ဂျန်စီလူငယ်တယောက်က VOE ကိုပြောပါတယ်
။မင်္ဂလာဆောင်မှာပါဆယ်ဘုံဖွင့်တဲ့ချိန်မှာပါဆယ်တို့ဖွင့်တဲ့ချိန်မှာပေါက်သွားတာ။အဲ့ကောင်လေးကဟိုအဆန်းနပြရပါလေတောက်ဖြုတ်လုပ်ထားတာတဲ့။အဲ့ဒါလည်းတခြားသူကဟိုကဖြစ်လို့ဟိုပြင်မလို့လို့ပြောတယ်လို့ပြောတယ်။ညီမတို့လည်းအဲ့ဒါအခု flight ဆက်နေရင် confirm မဖြစ်သေးဘူးပဲပြောရမယ်။
ဒီဘုံကွဲမှုနဲ့ပတ်သက်လို့တင်ငန်းကျွန်းရဲစခန်းနဲ့ရဲမှုကိုဆက်သွယ်ခဲ့ပေမဲ့ဖြေဆိုခြင်းမရှိပါဘူး။ရန်ကုန်မြို့နေရာတော်တော်များများမှာအခုနောက်ပိုင်းပောက်ကွဲမှုတွေဖြစ်နေတာမှာဒီနေ့တင်ရန်ကျွန်းမှာပောက်ကွဲမှုကတော့တေဆုံးဒဏ်ရာရတဲ့အထိဖြစ်ခဲ့တာပါအလားတူရန်ကုန်မြို့ရွှေပြည်သာမြို့နယ်ကားကြီးကိတ်မှတ်တိုင်နာက EPC ရုံးမှာလည်းဒီနေ့မီတာဆောင်သူတွေတန်းစီနေစဉ်ပောက်ကွဲမှုဖြစ်ခဲ့ပါတယ
်ဆောင်တွေတော့ပောက်တာလို့ကြားတယ်ဗျသူကတော့ထိခိုက်မရှိဘူးလို့ကြားတယ်။အဲ့ဒီနေရာဟိုတစ်ခေါက်ချက်သားနေတယ်လို့နှစ်ဖက်အဲ့မှာပြည့်ပြီးတေသွားကြတယ်။အဲ့နေရာအဲ့ဒီရှိလေးမှာ
။ AR Reader ပသိမ်မြို့ဘူတာယုံလန်းပေါ်မှာရှိတဲ့ EPC လျက်စီယုံမှာလည်းဒီကနေ့မီတာဆောင်သူတွေရှိနေချိန်နေ့လယ်12နာရီကျော်ဝန်းကျင်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။မီတာဆောင်သူတွေများပေမဲ့ပောက်ကွဲမှုဖြစ်တဲ့နေရာဟာငွေလက်ခံတဲ့အခန်းထဲမှာဖြစ်လို့မီတာဆောင်သူတွေနဲ့ဆိုမှန်တဲ့တန်စကားချားပြီးဖြစ်ခဲ့တာပါ။
มีดาวยงชื่อมาเยเรชินี่จริงยงเนี่ยปอกกวยหมู่ผิดเคราโลญ่ญญ์จุยตุตุกะเปียวบาเดที่กันหมู่ก็ร่อยงวนนันดาวก็ตัวกูมาวนน่ะบ่เนาะที่กันตะมาอีไม่ชื่อแล้วนอกบายวนน่ะคลีบ่อะตะ 20 บ่อมูดาบ่มีดาซี้ขอมาบ่ตัวซี้ยงบ่เนาะซี้ซี้ยงบ่แต่บ่ซี้ยงมาบ่ดีจองบ่ชื่อแต่กาซี้ยงมาโคถ่าเลยบ่ตู้เอ็งอยู่แล้วล่ะวนชะตู้ชะนี่ร้อเซไอ้ตะหยอกไปขี้ยาบ่เนาะไอ้กอมพิวเตอร์นี่เปียซี้อยู่ว่าแหละแม่นนี่กวยว่าล่ะบ่
မန္တလေးမြို့ချမ်းအေးသာစီမြို့နယ်ဝါကင်ကုန်းဖျားအနီးကအေးပီစီယုံမှလည်းဒီနေ့ပောက်ကွဲမှုဖြစ်ခဲ့ပြီးရုံးဝင်တဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရခဲ့တဲ့ဆိုပေမဲ့ကြီးကြီးမားမားမှဖြစ်ခဲ့ဘူးလို့ဒေသခံတူကပြောပါတယ်။ဗမာမျိုးပေးကိုတွင်းနေကြတာပေါ့။ဗမာဆိုလိုကောင်းမရှိဘူး။ဗမာမရှိဘူး။ဆရာနာတိန်အုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့မိသားကအပါဝင်နာဆကကောင်းစီကို
ဘေးဆောင်ရင်လျှက်စစ်တပ်အားဖြတ်တောက်အရေးယူခံရမယ်လို့လျှက်စစ်နယ်စွမ်းအင်ဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါကြောင့်တချို့ကမီတာကတွေပေးဆောင်နေကြချိန်မီတာရုံးတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါ။ဒီပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်လဲဆိုတာတော့မသိရသေးပါဘူး။စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုတချို့ဟာစစ်တပ်အာဏာသိမ်းတာကိုစတင်သူတွေကအကြမ်းဖက်တိုက်ခိုက်နေတာဖြစ်တယ်လို့ပြောကြားထားပါတယ်ရှင်။
အလိမ်မှာတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းသတင်းတောက်တွေဖန်ဆီးခံနေရတဲ့အကြောင်းတွေကိုဆက်ပြီးတင်ပြပေးခြင်းပါတယ် Frontier မြန်မာသတင်းလုပ်ငန်းရဲ့သတင်းကမ်းအုပ်ချုပ်မှု Editor အမေရိကန်နိုင်ငံသား Danny Fenster ဘာကြောင့်အဖမ်းခံခဲ့ရလဲဆိုတာစုံစမ်းနေတယ်လို့ Frontier မြန်မာကိုတီထောင်သူအမှုဆောင်အရာရှိချုပ်ကိုစန်နီဆွေက VOA မြန်မာပိုင်းကိုပြောပါတယ်သူအဖမ်းခံရတဲ့အတွက် Frontier မြန်မာရဲ့လုပ်ငန်းတွေချက်ချင်းချင်းထိခိုက်သွားမယ်လို့မထင်ဘူးလို့လည်းကိုစန်နီဆွေကပြောပါတယ်မေလ24ရက်နေ့ကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာအဖမ်းခံခဲ့ရတဲ့ Frontier မြန်မာရဲ့သတင်းကမ်းအုပ်ချုပ်မှု Editor နဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုမဆုမြမွန်က CEOကိုစန်နီဆွေကိုဆက်သွယ်မြင်ညာထားပါရခင်ဗျာ
ဆိုတော့ဟိုသက်ဆိုင်ရာသူ့ရဲ့ဟိုတန်ရင်းဝလူတွေကအဲသူ့မနေ့ကမှသွားပြီးတော့ကြည့်လို့ရမှချင်းတယ်ဒီနေ့တော့ကြည့်လို့မရဘူးပေါ့နော
်မနေ့ကတော့ဒီ Frontier မြန်မာကထုတ်ပြန်ထားတဲ့ဟိုထုတ်ပြန်ချက်ထဲမှာဆိုရင်တော့ရန်ကုန်အင်းစိန်ထောက်မှာဖန်ထားတယ်ဆိုတာသိရတယ်အဲ့ဒါကောတေစာလားရှက
်ဟုတ်ကဲ့ကျင်းပြပါတယ်လောလောဆယ်မှာသူအင်းစိန်ထောင်ထဲမှာရှိနေပါတယ်ခင်ဗျာ
အဲ့တော့သူနဲ့အဆက်အသွယ်ရဖို့ပေါ့နော်လုံနိုင်ဖို့အတွက် Frontier မြန်မာစူးစမ်းနေမယ်လို့လည်းထင်ပါတယ်ဆိုတော့အဲ့လိုအဆက်အသွယ်ရနိုင်မယ့်အခြေအနေနောက်ပြီးတော့သူ့အတွက်ပေါ့ဒီရှင်းနေလိုက်ပါဆောင်ရွက်ပေးနိုင်မယ့်အခြေအနေကရောဟိုလောလောဆယ်ဘယ်လိုရှိလဲရှင
်ဆိုတော့လက်ရှိအနေထားမှာအဓိကကမနေ့ကမနေ့ကစပြီးတော့အဆက်အသွယ်မရလိုက်ဘူးအဲ့တော့ဟိုဘာကြောင့်သူဒီလိုဖြစ်သွားလဲဆိုတာကိုကျွန်တော်တို့ခရတိဟိုတိတိတကျမသိရဘူးပေါ့နော်ရှေ့နေတွေဘာကြီးရှိလားဆိုတော့လက်ရှိမှာတော့ American တန်ငင်းဝနေပြီးတော့သူ့အတွက်ကိုအမြန်ဆုံးလွတ်မြောက်ဖို့အတွက်ကိုတန်ငင်းဝနေပြီးတော့ကြိုးစားနေပါတယ်ခင်ဗျ။
ဟုတ်ခုနကတော့ကိုစန်နီဆွေပြောသွားတဲ့အထက်မှာသူ့ကိုဘာကြောင့်ဖမ်းတယ်လို့လောလောဆယ်မသိရသေးဘူးလို့ပြောပါရယ်ဒါပေမဲ့ဒီ Frontier မြန်မာဒီသတင်းကအုပ်ချုပ်မှု Editor ပေါ့လေသူ့ကိုဘာကြောင့်ဖမ်းတယ်လို့ရောခံမှန်းနိုင်ပါလဲရှင့်
အဲ့အဲ့ဒါကဟိုအားလုံးဟို shock ဖြစ်သွားတာပေါ့နော်အံ့ဩသွားကြတာပေါ့လို့ဆိုတော့ကျွန်တော်တို့ရုံးအနေနဲ့သိထားတာသူ့ရဲ့သူယူတဲ့တာဝန်နဲ့သူအလုပ်လုပ်တဲ့ပုံမှာသူ့အနေနဲ့ဘာမှတစုံတရာမှားယွင်းမှုမရှိဘူးဆိုတာကိုကျွန်တော်တို့သိရတယ်ဟိုသူပါကြောင့်ဒီလိုဖြစ်သွားလဲဆိုတာကိုအရင်ဆုံးသိနိုင်မှုအတွက်ကိုစုံစမ်းနေပါလေပေါ့နော်ဆိုတော့အဲ့ဒီဟာကတော့မနေ့ကလောက်ဆိုရင်မသိရမလားတပတ်ခါလောက်သိရမလားအတိအကျပြောလို့မရဘူးခင်ဗျာ
ဆိုတော့လက်ရှိမှာသူ့ကိုဘယ်လိုပုံမှန်တက်ပြီးဖမ်းနေဆိုတာလည်းမသိရသေးဘူးပေါ့နော
်ဘာ charges မှာကျွန်တော်တို့မကြားပါဘူးထူးခြားတဲ့ဘယ်လိုပြောမလဲတယောက်ကနေပြီးတော့ဆက်သွယ်လာပြီးတော့ဘာကြောင့်ဖြစ်တယ်ဆိုတော့ဒါမျိုးပြောတာမျိုးလည်းမရှိဘူးပေါ့နော
်နောက်တစ်ခုသိချင်တာအခုလိုပေါ့နော်သူဖမ်းခံရတဲ့အတွက်ကြောင့်မလို့ဒီ Frontier မြန်မာရဲ့ဒီတရေလုပ်ငန်းပိုင်းကိုရောထိခိုက်သွားနိုင်မလားရှင
် Well အဲကျွန်တော်တို့ဟိုမထင်ပါဘူးမထင်ပါဘူးဆိုတာဟိုမထိခိုက်ဘူးလို့မျှော်လင့်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီ February လတည့်ရဲ့နောက်ပိုင်းပေါ့နော်မာဟိုတူတူစစနဲ့ professionally ကျွန်တော်တို့အလုပ်လုပ်နေတာပေါ့နော်
နောက်တစ်ခုကဒီစစ်အာဏာသိမ်းပြီးနောက်ပိုင်းမနော်ဖေဗရီလ1ရက်နေ့မှာစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီတရင်လောက်တွေပြင်မထားပြီးတော့တိုက်ခိုက်ခံရတာတွေရှိတယ်။နောက်အဖမ်းခံရတာတွေပေါ့လေတရင်လုပ်ငန်းဒီလုတ်ပိုင်ခွင့်ရပ်ဆိုင်ခံရတာတွေလည်းရှိတယ်။အခုဆိုရင်လည်းဒီ Frontier မြန်မာမှာလုပ်နေတဲ့ဒီ American နိုင်ငံသားတရင်လောက်ဖမ်းခံရပါတယ်။ဆိုတော့ဒီလက်ရှိဒီမြန်မာနိုင်ငံရဲ့တရင်လွတ်လပ်မှုအခြေအနေကိုရောကိုစန်နီဆွေရင်းနဲ့ဘယ်လိုမျိုးတုံ့တက်ချက်ပေးချင်ပါလဲရှင့်
Frontier မြန်မာရဲ့တရင်ထောက်ဒီကျွန်တော်တို့ Wine Door သားတွေအပါအဝင် ဒီသတင်းလောကကြီးတစ်ခုလုံးကအင်မတန်မှအရေးကြီးတဲ့အခြေအနေတစ်ခုကိုဖြတ်သန်းနေရပါတယ်ဒီလိုမျိုးသတင်းထောက်တွေအဖန်စီပြီးတော့အရေးယူခံရတဲ့ဥစ္စာတွေကအတကယ်ဟိုမဖြစ်တဲ့ကိစ္စတွေပါအဲ့ဒီတော့ကြောင့်မလို့ကျွန်တော်စိတ်ပူတယ်ပြီးတော့ဟိုဒီလိုအမိန့်ချပြီးတော့ပြစ်ဒဏ်ပေးတာမျိုးတွေလည်းမပေးဖို့ကျွန်တော်တောင်းဆိုပါတယ်ခင်ဗျအဲပြီးတော့တန်နီအပြင်တခြားဟိုလက်ရှိအမှုရင်ဆိုင်နေတဲ့အမှုရင်ဆိုင်စေအမှုရင်ဆိုင်ပြီး reporter တွေ journalist တွေလည်းအမြန်ဆုံးသူတို့လွတ်မြောက်ပါစေလွတ်မြောက်နိုင်ပါစေလို့ကျွန်တော်ဆုတောင်းပါတယ်ပြီးတော့လွတ်ပေးဖို့အတွက်ကိုလည်းကျွန်တော်တောင်းဆိုပါတယ်ခင်ဗ
ျ Frontier မြန်မာရဲ့အမှုဆောင်ရာရှိချုပ်ကိုမဆွေမွန်ကဆက်သွယ်မြင်းမြန်ခဲ့တာပါခင်ဗျဒါနဲ့တစ်ဆက်ထဲမှာပဲစစ်ကောင်စီကဖမ်းဆီးထားတဲ့တခြားသတင်းတောက်တွေရဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံသားတည်င်းတောက်၄ယောက်ရှိတော့ပါပြီ Frontier မြန်မာသတင်းဌာနရဲ့တည်င်းကန်အုပ်ချုပ်မှု Editor အမေရိကန်နိုင်ငံသားမေလ24ရက်နေ့ကဖမ်းဆီးခံရပြီးဘာကြောင့်ဖမ်းခံရတယ်ဆိုတာမသိရသေးသလိုဒီချိန်ထဲမှာပဲဖမ်းဆီးခံထားရတဲ့ပြည်တွင်းသတင်းတောက်တွေနဲ့ပတ်သက်တဲ့အခြေအနေကလည်းစိုးရင်စရာဖြစ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မမြစင်အောင်ကပြောပြပေးပါမယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်ခဲ့တဲ့ February 1ရက်နေ့ကလေးကစလို့အခုအချိန်ထိမြန်မာနိုင်ငံမှာအဖမ်းခံရတဲ့သတင်းတောက်အယောက်90ထက်မနည်းရှိသွားပါပြီ။ဒီထဲမှာမေလ24ရက်နေ့ကရန်ကုန်လေစိတ်မှာဖမ်းဆီးခံရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster အပါအဝင်နိုင်ငံသားသတင်းတောက်၄ယောက်ပါဝင်ပါတယ်။အခုနောက်ဆုံးဖမ်းဆီးခံရတဲ့ Frontier မြန်မာက American သတင်းတောက်ဘာကြောင့်ဖမ်းခံရတယ်လဲဆိုတာနဲ့ဘာပုံမှန်တက်ထားတယ်လဲဆိုတာမသိရသေးဘူးလို့ Frontier မြန်မာသတင်းဌာနရဲ့အမှုဆောင်အရာရှိချုပ်ဦးစန်နီဆွေက VOE မြန်မာပိုင်းကိုပြောပါတယ်
။ဒီလိုမျိုးသတင်းတောက်တွေဖမ်းဆီးပြီးတော့အရေးယူခံရတဲ့ဥစ္စာတွေကတကယ်ကိုမဖြစ်တဲ့ကိစ္စတွေပ
ါစစ်ကောင်စီကဖမ်းဆီးထားတဲ့နောက်ထပ် American နိုင်ငံသားကတော့ကမာရုပ်မီဒီယာကိုတီထောင်ခဲ့သူ Editor ချုပ် Nathan Mongkhor ကိုမမောင်ထွေးဖြစ်ပါတယ်သူကို March 9ရက်နေ့ကဖမ်းဆီးထားပြီးတော့သူနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတော့မသိရသေးပါဘူး March 12ရက်နေ့တောင်ကြီးမြို့ကထိုင်းတပိတ်ဆန္ဒပြပွဲကိုသတင်းတပ်ပုံရိုက်တဲ့အချိန်မှာဖမ်းဆီးခံခဲ့ရတဲ့ပိုလန်နိုင်ငံသားသတင်းတောက် Robert Bokic ကိုတော့စစ်ကောင်စီကဖမ်းဆီးပြီးတော့တပတ်အကြာမှာပဲလွတ်ပေးပြီးတော့ပြည်နှင်တန်းပြေးခဲ့ပါတယ်ဂျပန်နိုင်ငံသားအလွတ်တန်းသတင်းတောက်ယူကီခီရာဇူမီဟာလည်းဧပြီ18ရက်နေ့မှာဖမ်းခံခဲ့ရပြီးတော့မေလ14ရက်နေ့မှာဂျပန်နိုင်ငံကိုပြန်ပို့ခံရပါတယ်။စစ်ကောင်စီကသတင်းမီဒီယာသမားတွေအပေါ်ပြစ်မှတ်ထားအရေးယူနေရတဲ့ကြောင့်သတင်းသမားတချို့ထွက်ပြေးတင်းရှောင်နေရတာတွေလည်းရှိပါတယ်။တက်မတော်ပြိုကွဲအောင်လှုံ့ဆော်မှုရေးသားပြောဆိုမှုလုပ်တဲ့ဆိုပြီးပုံမှန်905ကနေဝရမ်းထုတ်ဖမ်းဆီးရတာတွေလည်းရှိပါတယ်။ဒီတဲကမြန်မာနောင်တည်င်းတောက်မက်ကီဆွန်တွေဟာဖမ်းဆီးခံရတာ3လနီးပါးရှိနေပေမဲ့မိသားစုနဲ့တွေ့ခွင့်မရသေးသလိုအင်းစင်ထောင်အတွင်းမှာတိုက်ပိတ်ခံထားရဆဲဖြစ်တာမို့သူ့ကျမ်းမာရေးကိုမိသားစုတွေဘက်ကစိတ်ပူပန်နေတယ်လို့သူမရဲ့မိသားစုနဲ့နီးစပ်သူတဦးက VOA ကိုပြောပါတယ်။အစ္စလမ်ဘာသာဝင်တဦးဖြစ်သူမက်ကီဆွန်တွေဟာဘာသာရေးအစဉ်အလာအရအစာစားတာရှောင်ပြီးဥပုသ်ဆောင်ခဲ့ရာကိုထောင်တွင်းအစာငတ်ခံဆန္ဒပြဖို့လူစုတယ်လို့ဆွဆွဲပြီးတော့တိုက်ပိတ်အပြစ်ဒဏ်ခံရတာပါ။သူရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူရဲ့ရှေ့နေဒေါ်နီလာခိုင်က VOA ကိုအခုလိုပြောပါတယ်
။ဘာအကြောင်းကြောင့်ပြန်လာတော့မသိဘူးလေ။ဟုတ်အခုတည်းကဒီဘက်အရင်ပြီးတဲ့ဆောင်ကနေဘက်ကိုသူတို့ပို့ထားတယ်တဲ့။
မက်ကီဇွန်တွေကိုပြီးခဲ့တဲ့ February 29ရက်နေ့ကရန်ကုန်မြို့မြင်းနီကုန်းမှာစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတည်င်းယူနေတဲ့အချိန်ရဲတပ်ဖွဲ့ကဖမ်းဆီးသွားခဲ့ပြီးတော့နိုင်ငံတော်မတီးမငြိမ်ဖြစ်အောင်လှုံ့ဆော်မှုဆိုင်ရာရာဇသက်ကြီးပုံမှန်905ခါနဲ့တရားစစ်ဆိုဖမ်းဆီးခံထားရတာဖြစ်ပါတယ်။မန္တလေးအခြေစိုက် Voice of Myanmar တည်င်းဌာန Editor ချုပ်ကိုနေလင်းနဲ့တည်င်းတော်ကိုရှိုင်းအောင်တို့ကိုလည်းမေလ24ရက်နေ့က online ကတဆင့်ရုံးထုတ်ခဲ့ပါတယ်။ပုံမှန်905ကနေတရားစွဲခံထားရတဲ့သူတို့နှစ်ဦးကိုဗီဒီယိုကွန်ဖရင့်ဆင်းနဲ့ယုံထုတ်တယ်လို့သိရပြီးဇွန်လ9ရက်နေ့မှာဒုတိယအကြိမ်ယုံချင်းထမှန်ချင်းဆိုတယ်လို့စနီဖြစ်သူက VOA ကိုပြောပါတယ
်။စစ်သားစုနဲ့တော့တွေ့ဆင်းရမရဘူးသူတို့ကလေဟိုတဲမှာထောင်ထဲပို့တယ်ဆိုလို့ရှိရင်လည်းစစ်ကြောရေးရှိတယ်ဆိုလည်းမတွေ့ရဘူးလေထောင်ထဲပို့တယ်ဆိုရင်လည်းသူကဘယ်သူမှပြေးမတွေ့ဘူးလေ
။ February 1ရက်နေ့ကလေးကတည်င်းတော့အယောက်80နီးပါးဖမ်းဆီးခံခဲ့ရပြီးအယောက်40ထဲမှနည်းဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။စေရောက်တဲ့မင်းကတော့ဖန်ဝရန်ထုတ်ခံထားရပါတယ်။မေစီမာ DVB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းလည်ပတ်ခွင့်ရပ်ဆိုင်းလိုက်တဲ့သတင်းဌာနပေါင်းက၈ခုရှိသွားပါပြီရှင်။
မမြဇင်အောင်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ကြားပြင်းနယ်တွင်လက်တလောဖြစ်ပေါ်နေတဲ့တိုက်ပွဲတွေအကြောင်းကိုပြောပြကြပါမယ်ကြားပြင်းနယ်လွန်ကောမြို့နယ်ဒီမော့ဆုံမြို့တွေမှာစစ်တပ်ရဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပါတယ်စစ်တပ်ဘက်ကတော့တိုက်ပွဲတွေဖြစ်နေသလိုနယ်မြေလုံခြုံရေးအတွက်ဆောင်ရွက်မှုတွေအဖမ်းအစီတွေလုပ်နေတယ်လို့ပြ
ဒီမော့ဆူမြို့မှာဒီနေ့မနေ့စောပိုင်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့ရာယူထားတဲ့မြို့တွင်းရဲစခန်းကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြစ်ခတ်လို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။
ဒီတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့မြို့ခံသူကပြောပါတယ်။ငွေနဲ့ငါးနိုင်လောက်ကလေးချောက်တိုက်ပွဲဖြစ်နေတော့ရေခံတော့ပြန်ချစ်တွေ့ဖြစ်တော့ရေတော်တင်မှာလက်နက်ကြီးနဲ့လည်းဖြတ်ပြစ်ဒီကံမျိုးတော့
ဒီနေ့မနေ့ပိုင်းကစပြီးစေနာရေးချိန်ထိတိုက်ပွဲပြင်းထန်နေစေဖြစ်ပြီးစစ်ကောင်စီဘက်ကတင်ကန်လက်စီပျက်စီးပြီးတော့အကြမ်းဆုံးများသလိုကာကွယ်ရေးတပ်ဖွဲ့ဘက်ကသုံးဦးတန်ရရတယ်လို့ကရင်ပြည်သူ့ကာကွယ်ရေးဖွဲ့ GPDF ဘက်ကထုတ်ပြန်ထားပါတယ်။နှစ်ဆက်ကစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းတွန်းကတော့တိုက်ပွဲတွေဖြစ်တဲ့ဆိုတာကိုတော့အတည်ပြုပေမဲ့အသေးစိတ်မသ ဖြည့်ဆည်းခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြည့်ထားပါတယ်။တောင်ကြန်လေးနဲ့စနေနေ့တွေတုန်းကလည်းနှစ်ဖက်ပြေခါတိုက်ခိုက်မှုတွေကြောင့်ဒီမော့ဆုမြို့ဒေသခံတောင်းနဲ့ချီစစ်ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်။ပေါ်လခဲမြို့နဲ့မော်ကြီးမြို့ဘက်မှာတော့ဂရင်းနေမျိုးသားသုတ်သေးပါတီ KMPP ရဲ့ပါဝင်ပူပေါင်းအင်အားဖွဲ့ကနေစစ်ကောင်စီတပ်စခန်းတစ်ခုပေါ်မနေ့မေလ24ရက်နေ့ကတိုက်ခိုက်ခဲ့တယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်။မော်ကြီးဘက်မှာတော့မနေ့ကတည်းကညနေပိုင်းတောင်မှစခန်းတစ်ခုကို PND ရဲ့ဖွဲ့လိုက်ပါပါတယ်ဝင်ပြီးပြစ်ခတ်တာရှိတယ
်တကံလွိုင်ကုန်မြို့မှာလည်းမြို့ဝင်ထွက်စစ်စည်ရေးဂိတ်တစ်ခုဖြစ်တဲ့ဗန်ကန်းဂိတ်မှာဒီနေ့အစောပိုင်းစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်နေတယ်လို့နနက်တော့ရက်ကွက်မှာမင်းညကတိုက်ပွဲတွေဖြစ်ခဲ့တယ်လို့လွိုင်ကုန်မြို့ခံကပြောပါတယ
်မင်းညအချိန်ကြီးကတော့ဟိုစစ်တပ်ကရောက်လာတဲ့နဲ့ပိတ်ကားတစ်စီးပါနော်နနက်တော့ဖြစ်တဲ့အချိန်မှာ BDF ရဲ့နဲ့ဒါရိုက်တွေ့ချတော့အပြင်းအထန်ကြီးမှုဖြစ်တယ်ည9နိုင်ကြည့်ပဲအပြင်းနဲ့တိုက်နားလိုက်ကြည့်လိုက်နားလိုက်ပဲ
စစ်ကောင်စီပြောခွင့်ရဖို့ရုပ်စုံမင်းထွန်းကတော့လွိုင်ကုန်မြို့တွင်ပြေကမှုတွေရှိနေတယ်လို့စစ်တပ်ဘက်ကဖမ်းဆီးတွေလုပ်ခဲ့တယ်လို့ပြောပါတယ
်လွိုင်ကုန်ဘက်အချိန်ဒီမှာလည်းအားလုံးကျွန်တော်တို့တော့ဟိုနေနေလုံလုံရေးဆက်လက်အောင်ရနေရတာမျိုးရှိပါတယ်အခါနေတော့ပြစ်ခတ်တာတွေနောက်ဆက်တာတွေတော့ရှိနေတော့မှာဖြစ်ပါတယ်မနေ့ကတော့ကျွန်တော်တို့အန်ကောဘက်မှာဖန်ဆီးရမိခဲ့တဲ့လူတွေလည်းကျွန်တော်တို့အန်ကောဆိုင်မှာရှင်းနေတော့တယ်ကျွန်တော်ဖန်ဆီးရမိတယ်ကြည့်တယ
်။လော်ကော်မြို့တဲ့လမ်းတော်လမ်းလာသူတွေကိုစစ်တပ်ကဖန်ဆီးခဲ့တယ်လို့မြို့ခံတွေကပြောပြပါတယ်
။၆ရက်ဖန်ခံရတဲ့မင်းရဲ့ကချောင်းပတိတဲ့ဒီတိုင်းလမ်းတော်လူကခွန်ပြီးဟိုကောက်တင်လာလိုက်လို့
ပြစ်ခတ်တိုက်ခတ်မှုတွေဖြစ်နေတဲ့လော်ကော်မြို့နယ်ထဲမှာဘေးလွတ်အောင်ထွက်ပြေးနေရသူတွေတောင်းတဲ့ချီရှိနေပါတယ
်။လော်ကော်တိနေတဲ့သူမရှိဘူးဆိုရင်တော့တုံတုံတီတုံတော့ရှိနေတယ်။ဒီရတိုင်းဒီလူကကြမ်းမလို့ရှိရောအပေါင်းတို့တောင်းတဲ့မှာလက်ကိစ္စမထွက်နေကြဘူး။မြေပေါ်မှာနေလူလဲအခုကြီးကျောင်းပေါ်ပေါ်ကြီးတောင်းမှာပဲရှိနေကြတယ
်။မနေ့ကတော့ကယန်းတရားကြေးရွာကဒုက္ခတဲ့တချို့ပုန်းခုနေတဲ့ဖခင်ကျောင်းတဲ့စစ်တပ်ကပြစ်လိုက်တဲ့လက်လက်ကြီးထိမှန်လို့အရသာ၄ယောက်တေဆုံးခဲ့တယ်လို့အများပြားတန်ရာရရှိခဲ့ပါတယ်။ကယားပြည်နယ်လွိုင်ကုံမြို့နယ်တီမော့စုမြို့နယ်ဘရူစုမြို့နယ်နဲ့ရှမ်းပြည်နယ်မိုးပြင်းမြို့တို့မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပြန်လည်ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံ6000ကျော်စစ်ဘေးသိမ်းရှောင်နေကြရပြီးဒုက္ခသည်တွေအတွက်စေဝါအစားအသောက်အသုံးဆောင်တွေလိုအပ်နေတယ်လို့ပြည်တွင်းဒုက္ခသည်အကူအညီပေးတဲ့အဖွဲ့တွေကပြောနေကြပါတယ်ခင်ဗျာ။
သင်ကုန်းအိမ်သတင်းပေးပို့ထားတာပါခင်ဗျာခုတစ်ဆက်ထဲမှာပဲကချင်ပြည်နယ်တွင်းကတိုက်ပွဲအခြေအနေတွေကိုပြောပြပါအောင်မယ်ကချင်ပြည်နယ်ဟိုပင်မြို့အထက်ဝက်ကုန်းတရာဒီကနေ့မန်းခွဲတက်ခတ်ခံရတာကြောင့်ကုန်တင်ကားကြီးတွေဖြတ်သွားလို့မရတော့ပါဘူးလောလောဆယ်မြေထားအသွားအလာလည်းရပ်ဆိုင်ထားနေရပ်ဆိုင်ထားတာဖြစ်တဲ့အတွက်မြင်းကြီးနားနဲ့ကချင်အထက်ပိုင်းမှာကုန်စည်စစ်ဆင်မှုခက်ခဲပြီးကုန်စင်းတို့မြင့်တက်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုညင်းညံ့ကပြောပြပါမယ်ခင်ဗျာ
ကချင်ပြည်နယ်ဟိုပင်မြို့အထက်ဝက်ကုန်းတရားဟာမန္တလေးမြေကြီးနားကားလမ်းပေါ်မှာရှိတာဖြစ်ပြီးမြို့အတွက်သွားရေးလာရေးအရေးကြီးတဲ့တရားတစ်ခုဖြစ်ပါတယ်။တနင်္လာနေ့ည8နာရီလောက်ကဒီတရားမိုင်းခွဲတိုက်ခိုက်ခံရတာကြောင့်တရားတစ်ချမ်းဟာလုံးဝပျက်စီးသွားခဲ့တာပါ။ဒါနဲ့ပတ်သက်ပြီးဟိုပင်ဒေသခံတဦးက VOA ကိုအခုလိုပြောပါဗျ။ဒီ
ကနားတဲ့ဖြစ်တဲ့ကကြည့်ရတော့သုံးလို့မရဘူး။သွားလာကြအခုတိတ်သွားပါလေ။
ကာဒီရတော့ကတော့ချက်တော့ယူတော့ဆက်နေပြီးနေဆက်ချက်ပြီးနေဆိုတော့တောင်းလမ်းမရှိဘူးပေါ့အဲဒီကာဒီကြီးရတော့ကျွန်တော်တို့နိုင်ရင်တကအကြည့်ဆောင်ကူရတရားလူစားရှိတယ်တရားတရားပေါ့ကာဒီရတော့လည်းကွင်းလာတယ်တရားမိုင်းခွဲတိုက်ခိုက်မှုမှာမိုင်းထောင်သူလို့ယူဆရသူတို့ဟာပောက်ကွဲမှုတွင်ခန္ဓာကိုယ်တစားစီဖြစ်တေဆုံးခဲ့ကြောင်းနဲ့မားရှာသွားသူတယောက်ကလည်းတရားအကူမှာစိုက်ခဲ့ထိုးကြတေဆုံးခဲ့ ပြီးခဲ့တဲ့ဧပြီလ28ရက်နေ့ညနေပိုင်းမှာလဲဟိုပင်နဲ့ကြာကွင်းကြီးကျေးရွာအကြားမှာရှိတဲ့တဝက်ချောင်းကိုဖြတ်ကူးတဲ့ကားလမ်းနဲ့ရထားလမ်းလဲမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲဒီတုန်းကကားလမ်းကဆိုးဆိုးရွားရွားမထိခိုက်တာကြောင့်ကားတွေပုံမှန်သွားလာနိုင်ပြီးရထားလမ်းကတော့အတော်လေးပျက်စီးသွားခဲ့ပါတယ်။ဒါပေမဲ့လည်းမန္တလေးမြေကြီးနားရထားတွေရပ်ဆိုင်နေတာကြောင့်ဒေသခံတွေအတ
ကျင်းပင်းနဲ့အကြီးွယ်ဖြတ်တန်းလို့မရတော့ဘူးဆိုရင်မြကြီးနားနဲ့ကချင်းပင်းနဲ့အထက်ပိုင်းကိုကုန်းစီပို့ဆောင်ဖို့ခက်ခဲပြီးဈေးနှုန်းတွေမြင့်တက်လာမှာကိုဆိုရင်ရကြောင်းကချင်းပင်းနဲ့ငင်းငယ်အကျိုးဆောင်အဖွဲ့ဦးလမိုင်ကွန်ကြာကတုံ့တက်ပါတယ်။ကားတေးရောက်ခီးသွားရတယ်ကတော့တွားလို့ရတယ်ဆိုတော့ဒီမဲ့လေကုန်းကားကြီးကတွားလို့မရဘူးဆိုတော့ကုန်းဈေးနှုန်းကြီးကတော့ကမ္ဘာကမှန
ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြန်လည်ဆတင်ခဲ့တာပါတနင်္လာနေ့ကစစ်ကောင်စီနဲ့ကချင်လက်နက်ကိုင်ကရအကြပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့တဲ့မိုးမောင်းမြို့နယ်မြို့သစ်ကုံလောင်းဘက်မှာတော့ဒီကနေ့အနည်းငယ်ငြိမ်သက်နေကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့မနက်ပိုင်းမှာလက်နက်ကြီးပြစ်ခတ်တံတချို့ကြားခဲ့ရပေမဲ့တိုက်ပွဲဖြစ်ပွားတာမရှိတဲ့ကြောင်းလည်းပြောပါတယ်ဖေဖော် ကျွန်တော်တို့ရဲ့ဒီကနေ့ကချင်းပြည်နယ်ဟိုပင်မြို့အထွတ်ဝက်ကုန်းတရာဟာမန္တလေးမြေကြီးနားကားလမ်းပေါ်မှာရှိပါတယ်ခင်ဗျာပါလက်ရှိအချိန်တွေမှာကချင်းပြည်နယ်အတွင်းဆန္ဒပြတာတွေဘုံပေါက်ကွဲတာတွေဆက်တိုက်ရှိနေတယ်လို့ပြည်ခန့်နေနေတာတွေဖမ်းဆီးတာတွေလည်းရှိနေပါတယ်စစ်တပ်နဲ့ KIA ကြတိုက်ပွဲတွေကလည်းကချင်းပြည်နယ်သားမကစကိုင်းတိုင်းဒေသကြီးခန်းနီမြို့နယ်အထိကျယ်ပြန့်လာနေပါတယ်ခင်ဗျာ ဆရာနာတေးမှုကိုစန့်ကျင်နေကြတဲ့ထဲကလက်နက်ကန်ပြခုခံတိုက်ခိုက်တဲ့နီလန်ကိုရွေးချယ်ကြတာမှာစစ်ကိုမုံလို့စစ်ကိုတိုက်ပါတယ်လို့ပြောသည့်တိုင်အောင်လောက်ရတေမာယွန်းသွားရင်လက်နက်ကန်တိုက်ပွဲကနေအကြမ်းဖက်လောက်ရအဆင့်ရောက်သွားနေတာမို့တတိပြုထင်းထင်းလှုံ့ဆော်ကြဖို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ
ဒီအင်တာဗျူးတဲ့ဆက်သွယ်ပြီးတော့ပထမဆုံးပြောတဲ့နေတော့ကျွန်တော်ကဝန်ကြီးအင်တာဗျူးလေးလုပ်ချင်လို့ပါလို့ပြောတော့ဘာမျိုးမင်းကပြောတယ်ဝန်ကြီးလို့ခေါ်ရင်အင်တာဗျူးမပေးဘူးတဲ့ဆိုတော့ကျွန်တော်ကဝန်ကြီးကိုဝန်ကြီးလို့ခေါ်ရင်ဝန်ကြီးကအင်တာဗျူးမပေးဘူးဆိုလို့ကျွန်တော်ဝန်ကြီးကိုဝန်ကြီးလို့မခေါ်တော့ပါဘူးနော်တို့ကောင်းနေကြတိုင်းဟောမျိုးမင်းလို့ပဲဆက်ပြီးတော့ခ
ဆိုတော့အော်မြင့်မင်းတို့ဒီလူခွင့်ဆိုင်ရာဝန်ကြီးဌာနအနေနဲ့လက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်နေပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဈာကာလဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဦးဆုံးကတော့အခုဒီစစ်အာဏာရှင်နော်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချုပ်ဖောက်မှုမျိုးစုံကျွန်တော်တို့မမေ့မလျော့တကယ်မှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံနဲ့တောင်းမှဖြစ်နေတယ်။ရိုးရိုးတာမှန်လူခွေချုပ်ဖောက်မှုတော့ပြောလို့မရ။စနစ်တကျအမိန့်ပေးပြီးတော့အမိန့်စစ်စစ်မှုသစုံတရားနဲ့အရက်သားပြည်သူတွေကိုထိခိုက်နစ်နာအောင်ယူရတာဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေပြစ်မှုဖြစ်သွားပါတယ်။အဲ့တော့ဒီချက်တွေကိုကျွန်တော်တို့ဒီဘူညိဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်ပေါ်ဆောင်နေတယ်။ကျွန်တော်တို့ဝန်ကြီးဌာနကမပဲ့ခင်နေရအရင်တော့ဒေါက်တာဆဆာတို့ပါလို့ဒီလိုပေးထားတဲ့အချက်တွေကိုလည်းကျွန်တော်စနစ်တကျတင်းဆဲနိုင်ဖို့အတွက်ပထမဆုံးလုပ်ဆောင်ပါတယ်။ဒါကြောင့်လဲဆိုတော့တမိုင်းမှာဖြောက်ဖြက်လို့မရတဲ့အခြားအရာတွေဖြစ်ပါတယ်။ဒီအမျိုးကလုပ်ဆောင်နေရနောက်ထပ်တစ်ခုကျွန်တော်သွားချင်တဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အကြောင်းကိုသွားဖို့ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ မြန်မာနိုင်ငံတည်သူတွေကနှစ်ပေါင်းများစွာเนาะကျွန်တော်တို့ဒီစစ်အာဏာရှင်ကိုဆန့်ကျင်ကြတယ်ဒီ60နှစ်ကနေစပြီးတော့เนาะဆန့်ကျင်နေတယ်ပွဲတွေ88ရုံးပါရုံးဒေါ်လာရေးစသည်ဖြင့်လှုပ်ဆောင်ခဲ့တယ်ဒါပေမဲ့ကျူးလွန်ခံရတဲ့လူတွေကိုတမိုင်းမှာတတိယကြမှတ်တမ်းမတင်နိုင်ခဲ့ဘူးတစ်ချိန်ပြန်လာရင်သူတို့ရဲ့ပေးဆက်မှုကိုဘာမှပြန်ပြီးတော့အတိမတ်ကြည့်တဲ့ပုံစံမျိုးမလုပ်နိုင်ဘူးဒါကကျွန်တော်တို့တကယ်လို့အားနည်းတဲ့တရားမျှတမှုပေါ်ဆောင်မှုပိုင်းဖြစ်ပါတယ်ဒါကတမလို့ဒီလိုမျိုးချက်တွေကိုမူတည်ပြီးတော့ဒီလိုမျိုးကျွန်တော်ရရှိနေတဲ့အချက်တွေကိုတစ်ချိန်ချင်းကြလို့ရှိရင်နည်းလမ်းတစ်ခုရအောင်ကျွန်တော်ပေါ်ဆောင်မှုတွေလှုပ်ဆောင်ပါဒါကတော့ဒီမှာကြာဆုံးသွားတဲ့ငွေဥတော်လည်းသူရဲ့ကောင်းနေပါဝင်ဒီလိုမျိုးဖိနှိပ်မှုကြောင့်အသက်ပေးသွားတဲ့သူတွေအားလုံးတွေတမိုင်းပြန်ပြီးတော့ကျွန်တော်ကုစားမှုပေးနိုင်ဖို့အတွက်ဒါကဒီခံရတဲ့သူတွေကိုကျွန်တော်ပြန်လည်ကုစားမှုပေးနိုင်ဖို့အတွက်လှုပ်ဆောင်ကြပါမယ်နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အဖြစ်ရှိစီကနေတာဟိုအဖြစ်ပေးခံရနေလွတ်မြောက်နေတဲ့ culture of integrity ကိုလုံးဝရပ်တန့်ဖို့အတွက်ကျူးလွန်နေတဲ့သူတွေကိုကျူးလွန်မှုအစ်အတိုင်းကျောက်စွာရိမ့်မှမှုအတွက်နောက်ကနိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်။ဒါက20ပါ။နောက်ကတစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူ့ခွင့်ရေးကိုလေးစားခြင်းလူ့ခွင့်ရေးကိုကာကွယ်ပေးခြင်းနဲ့ပြည်သူပြည်သားတွေအားလုံးလူ့ခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုကျွန်တော်လွတ်ဆောင်ဖို့လိုအပ်ပါတယ်။အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်တွေထမ်းဆောင်ရင်တစ်ချိန်တည်းမှာ NUG ကချက်မှတ်တဲ့ policy တခြားဝန်ကြီးဌာနတွေကချက်မှတ်မဲ့လုပ်ငန်းစဉ်တွေမှာလူ့ခွင့်ရေးကိုအခြေခံပြီးတော့နိုင်ငံသားစံချိန်စံညွှန်းနဲ့လုံဆောင်နိုင်ဖို့အတွက်ဒါဒီကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိတ်ဆက်ပြီးဥပေါင်းဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်းသုံးခုကျွန်တော်တို့ပြင်ဆင်ထားပါပြီ
။ဟုတ်ကဲ့ဗျာ။ကျွန်တော်နှစ်ပေါင်းများစွာဖြစ်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်အချိန်မှတာဝန်ယူမှုတာဝန်ခံမှုရှိအောင်လုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့အပြစ်ပေးမခံရတဲ့အခြေအနေကိုကြောက်သွားအောင်လုပ်မယ်ပေါ့။ဆိုအဲ့လိုလုပ်တဲ့နေရာမှာဥပမာမျိုးလို့အဓိကဘလို့ခက်ခဲနေကြုံရတာရှိလဲ
ဘလို့ခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့မှာဒီလိုမျိုးအချက်လက်စုဆောင်တဲ့ခါမှာကျွန်တော်တို့ဟို online social media ကအချက်တွေကျွန်တော်တို့ရရှိပါဒါကတော့အဲ့လိုမျိုးချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဖိနှိပ်မှုတွေဖြစ်လာတယ်တယ်လီဖုန်းနေရာစစ်ဆေးပြီးတော့ဖမ်းဆီးမှုဖြစ်လာတယ်မှာလူတွေမှာကိုယ့်ဖုန်းရဲ့ data တွေမှာကိုလမ်းပေါ်ရဲ့ view ရဲ့ case ကဖြစ်တဲ့ daily တွေကိုအကြောက်တရားနဲ့မယူရလို့ရုံမကဘူး daily တွေကိုစုဆောင်းထားတဲ့သူတွေကိုနောက်ထပ်အကြောက်တရားနဲ့ဖမ်းဆီးမှုတွေတယ်လီဖုန်းတွေစစ်ဆေးတာတွေအချက်လက်တွေစုဆောင်းတာတွေဓာတ်ပုံပုံတွေ့တာမှာအရေးယူမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချသွားနဲ့ကျွန်တော်တို့ Facebook ပို့အတွက်ခက်ခဲတော့အများကြီးရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလုပ်ဆောင်တဲ့ခြေကအရန်ကိုများပါတယ်အခုကျွန်တော်တို့ဒီမှာပြောလို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြောတင်ပြမှုတွေအားလုံးတော့ကျွန်တော်၃000ကျော်ရှိတယ်။ဒါတွေကကျွန်တော်တို့ကအချက်လက်တွေတော့စုထားတယ်။ဒါပေမဲ့အချက်လက်စုလို့လည်းမရသေးဘူး။တကယ်လို့ကျွန်တော်တို့ကတရားဥပဒေညှတာကိုလောက်ဆောင်မယ်ဆိုရင်ပုံပုံပြီးတော့ခိုင်လုံတဲ့တက်တေထောက်တာ။ဒါတွေကကျွန်တော်တို့ deepfake လို့ခေါ်တဲ့အတုလုပ်ကြတာမဟုတ်ဘူး။တကယ်ဖြစ်ပျက်တယ်ဆိုတဲ့အချက်တွေကိုပြန်လည်စုံစမ်းဖို့အတွက်အဲ့ဒီညမှာတော့အခက်အခဲအများကြီးရှိနေတော့မှာ။ဒါကြောင့်လည်းဆိုတော့လူတိုင်းကတင်ပြနေတယ်၊လူတိုင်းကလာတယ်။အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့တက်တေထောက်တာခိုင်လုံမှုအတွက်လုတ်ဆောင်တဲ့မှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လည်သွားလာနေတဲ့ဒေတာမျိုးမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်းတဲ့အခါမှာအများကြီးကျွန်တော်တို့စိတ်ခေါ်မှုတွေရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့နော်။ဒါကတော့ဗာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်တဲ့လမ်းကြောင်းတွေရှိရဲ့အခုကြတော့ကျွန်တော်တို့အနေနဲ့ဆက်သွယ်တဲ့အခါမှာဟိုကိုယ့်ရဲ့ဝင်ကြီးဒီကျွန်တော်တို့ပုံစံကိုယ်တိုင်ကဟိုပြုပြင်တော့ဟိုကြားကလာလုတ်ဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးသိသိကြမဆိုင်နိုင်တဲ့ကိစ္စတကူကလည်းနောက်ထပ်ချုပ်တွေ့ရတဲ့အခက်အခဲတစ်ခုပါဘူး
။ဟုတ်ကဲ့ဆိုတော့ဒီအရာတွေစုဆောင်းထားတယ်လားဟိုအချက်လက်တွေရပြီဒီအချက်လက်တွေကတစ်ဆင့်ဒါတွေကိုတကယ်တမ်းဟလာ action ပေါ့လေတကယ်တမ်းရေးယူလုံးဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဟောမြင်ပြီးလက်ရှိကလည်းပဲပြောရရင်ဒီဂျာကာလာပြောတဲ့ညွေစုဆိုတာကကျွန်တော်နားလည်တယ်လို့ပေါ့နော်ဒီနိဒာနာရီတာဝန်ရှိတဲ့လူတွေကတိကျတိကျစီရမှာနေရာပြပြနဲ့လှူရှားနေကြတဲ့အခါကြတဲ့အခါကျခုနပြောသလိုရုံးပါညာလည်းပဲခိုင်မာမှမရှိတဲ့အခါကျတော့တကယ်တမ်းဟလာရေးယူလို့ဆောင်နိုင်ဖို့အတွက်ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများအုံမြင်ကြတာပေါ့နော်တရားရုံးကိုတင်မယ်ပြည်တယ်နေချမှတ်မယ်ဆိုတဲ့အပိုင်းမှာဒါကရေရှည်သွားမှာကာလလည်းအများကြီးကြာတယ်။ဒါပေမဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတစ်ခုကဒီခုလိုမျိုးစီအောင်စွာနဲ့ကျူးလွန်တဲ့ကိစ္စတွေက အញ្ញာစုရတာဖြစ်တယ်။အဲဒါမို့ပထမအောင်ဆုံးကျွန်တော်ကဒီစစ်လုံးစုသူတို့အာဏာယူထားတဲ့နေရာချုပ်ချဖို့ကပထမဆုံးအရေးကြီးပါတယ်။အဲတော့ချုပ်ချနိုင်မှုတွေဒီချက်တွေကိုကျွန်တော်တို့လူ့ပြည်ချုပ်ဖောက်မှုနိုင်ငံတကာရာဇဝတ်မှုချုပ်ဖောက်မှုအဖြစ်ပြပြီးတော့နိုင်ငံနေလိုက်နိုင်ငံနေလိုက် statement ထုတ်ပြီးတော့တစ်တင်ချုပ်ချရတာမျိုးပုံပဲ ਨੇ ။ဒါဒီစစ်အစိုးရနဲ့ပတ်သက်နေတဲ့စစ်အုပ်စုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နက်နဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တောင်ကျွန်တော်တို့လှုပ်ဆောင်နိုင်ပါမယ်။အခုဆိုလို့ရှိရင်တော့ကျွန်တော်တို့အနောက်နိုင်ငံတော်တော်များများကျွန်တော်တို့ဥရောပနိုင်ငံအမေရိကနောက်တော့ကနေဒါစတဲ့နိုင်ငံတွေမှာဒါအောင်စတင်ပြီးလှုပ်ဆောင်နေပါမယ်။အချိန်ထဲမှာပဲကျွန်တော်တို့ဒီစီးရေးအရာကျွန်တော်တို့သွားနိုင်ဖို့မဖြစ်နိုင်ကြတဲ့အောင်တန်တမန်ကြီးအရာအခုဆိုရင်ကျွန်တော်တို့ဟိုကုလသမဂ္ဂတစ်ခုလုံးမှလည်းဒါတော်တော်ကြီးကိုနေရာတိုင်းကြီးပါမြန်မာနိုင်ငံကြီးကိုဆွေးနွေးလာကြပြီ။နောက်တစ်ခါဒီတဲ့ပုံပုံပြီးတော့ပြင်ထန်တဲ့အရေးယူမှုတွေဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်။ပထမအဦးဆုံးဒီစစ်အုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုထိန်းသိမ်းထားနိုင်ဖို့အတွက်ဒီရင်းကအင်အားတွေယူရတယ်လို့ကီပါရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်။အဲ့လိုမျိုးနေရာမျိုးဖြစ်အောင်လှုပ်ဆောင်နေတာမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီလို့ပြောလို့ရတယ်။ဒါမှတော့လက်ရှိချိန်မှာနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေရအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတည်ပြီးတော့ဖြစ်ပေးရနိုင်တဲ့ကိစ္စမျိုးကဒီပေါ်မှာအခြေခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်။ရေရှည်မှာသွားမယ့်ကိစ္စတစ်ခုကိုသွားဖို့အတွက်အားလို့အားမြတာဖြစ်ပြီးတော့ဒီမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေတဲ့အခါမှာတစ်စင်းပြီးတစ်စင်းတိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအစီအပြေလို့ပြောလို့ရပါတယ်ဗျ
။ဟုတ်ကဲ့ဒီပေါ်လက်တည်းရဲ့အနာသိနီနောက်ပိုင်းမှာပထမပိုင်းတော့ငင်းညံ့တဲ့ဆန္ဒပြပွဲတွေရှိခဲ့တယ်လားတက်တဲ့ရဲကလည်းပဲပထမပိုင်းတော့အစောပိုင်းရက်တွေမှာတော့အပြည့်ထန်လို့တောင်ရှိဒါပေမဲ့အခုတော့ကျွန်တော်တို့အားလုံးတွေ့နေကြတဲ့အတိုင်းပြင်းပြင်းထန်ထန်ကိုဟလာပြိုခွဲဖန်စီတယ်ပြောရတော့လူခွေချိုးပေါမှုတွေအများကြီးပဲချက်ထားတာပေါ့နော်ဆိုတော့အဲ့လောက်အပြည့်ထန်ဖြစ်ပြီးတဲ့နောက်ပိုင်းကြတဲ့အခါကျတော့အခုဆိုရင်ဟလာနေရာဒေသတချို့မှာဒီပြန်ပြီးတော့ဟလာခုခံကောက်ွယ်တဲ့အနေနဲ့ပြန်ပြီးတော့တိုက်ကြတာရှိတယ်တော့မဟုတ်လည်းပဲကိုယ်တိုင်ကစပြီးတော့သွားတိုက်ကြတာရှိတယ်ဒါမျိုးတွေဖြစ်လာပြီပေါ့နော်တစ်ခါကဒီဆန္ဒရှင်ဆန္ဒသိမှုစန့်ကျင်ရည်နေတဲ့လူတွေကြားထဲမှာဒီနေ့ကင်ပြီးတော့ပြန်တိုက်တာရှိလာဆိုတော့ဒီနေ့ကင်ပြီးတော့ပြန်တိုက်ကြပြီဆိုရင်ဒီလိုမျိုးဆန္ဒရှင်စန့်ကျင်နေတဲ့ဟလာလက်နက်ကင်အင်အားစုတွေကြားထဲမှာရောတက်မှာရောလူအခွင့်အရေးချိုးဖောက်တာမျိုးတွေရှိမလာနိုင်ပါဘူးလားအဲ့လိုရှိလာမယ်ဆိုရင်တော့ဘယ်လိုများကင်ပြည့်လို့ရမလဲခင်ဗျာ
ဟုတ်ကဲ့ဒီလိုမျိုးခုခံစစ်ပဲပြောလက်နက်ကင်ပြီးတော့ပြန်ပြီးတော့ဆန့်ကျင်တာပဲပြောဒီလိုလှုပ်ဆောင်မှုကကျွန်တော်တို့ဟိုကုတ်ဘက်ကကျွန်တော်တို့ဘက်ကစတာဟုတ်တယ်လို့သိချပါတယ်နော်ဒီစီအိုစုအနေနဲ့ရင်းကျက်တာဆန္ဒပြမှုဖြိုခွဲတယ်ပို့ပြီးတော့လူမဆန်စွာလှုပ်ဆောင်တဲ့အခါမှာဒီနည်းနဲ့မရတော့ဘူးဆိုရဲကျွန်တော်တို့လက်နက်ကင်ဖို့အတွက်ရှင်းစင်လာပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်ဒါကတော့ဒီစစ်အာဏာရှင်ချုပ်ချရေးနီးလန်းနေရရတချို့နီးလန်းတခုကိုရွေးချယ်တာဖြစ်ပါတယ်ကျွန်တော်တို့88တုံးကလည်းဒါမျိုးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကိုယ်ခံစားလို့လက်နက်ကင်ခဲ့ဘူးလားရှိပါတယ်။အားကြောင့်လဲဆိုတော့လက်နက်ကင်ပြီးတော့ဖိနှိပ်တဲ့သူကိုငင်းရဲသွားနဲ့ပြန်ပြီးတော့လှုပ်ဆောင်လို့မရဘူး။ဒါကိုပြန်ပြီးတော့ခုကားမယ်ဆိုပုံစံမျိုးဖြစ်လာတာပါ။ဒါပေမဲ့ကျွန်တော်တို့သတိထားဖို့လိုအပ်ပါတယ်။ကျွန်တော်တို့ပါကြောင့်ဒီစစ်အာဏာရှင်ကိုကျွန်တော်တို့ဘုန်းလဲဆိုတော့လက်နက်ကိုပြပြီးတော့မတရားလှုပ်ဆောင်နေတာနှိပ်စက်ခဲ့တာ။ဒီလူလူတို့အပြစ်နဲ့ဒီလိုလှုပ်ဆောင်နေတာအများကြီးဖြစ်တယ်။အဲ့တော့ဒါကိုရက်တက်မှုတွေလှုပ်ဆောင်နေနီးလန်းတစ်ခုနေတော့ကျွန်တော်သဘောပေါက်ဒါပေမဲ့စစ်အုပ်စုရဲ့လှုပ်ဆောင်မှုကိုမုန်းလို့သူတို့လှုပ်ဆောင်နေနီးလန်းအတိုင်းလူမဆိုင်နဲ့လှုပ်ဆောင်မှုတော့ကျွန်တော်လုပ်လို့မရဘူးပြလက်နက်ကိုလက်နက်နဲ့ပြန်တော့စန့်ချင်တယ်ဆိုတော့ကျွန်တော်တော်တော်နားလေဒါပေမဲ့လက်နက်ကင်ပြီးတော့အကြမ်းဖက်ပြီးတော့မသက်ဆိုင်တဲ့ကီလူလူတို့ကိုထိခိုက်တဲ့အရာမျိုးကီလူလူတို့ရဲ့အတက်အိုးအိမ်စီးစိမ်ကိုချိန်ဆောက်တဲ့အရာမျိုးနောက်တစ်ခါလူကြီးအကျဉ်းရှိတဲ့ပြည်သူတွေပေါ်မှာချင်းချောက်ပြီးတော့လုံခြုံမှုမရှိအောင်အများကျွန်တော်တို့ဟိုလူသားမဆန်စွာနောက်ထပ်ကျူးလွန်တဲ့အကြမ်းဖက်မှုပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်အများကြီးကြည့်ပါတယ်။အားကြောင့်လဲဆိုတော့အကြမ်းဖက်မှုကိုလုံဆောင်လိုက်တဲ့အပြိုင်နဲ့တိုက်ပွဲနှစ်ခုကြားထဲမှာအချင်းချင်းတိုက်တာဒါအကြမ်းဖက်မှုပေါ့ပေါ့။ဒါတိုက်ပွဲပါ။ဒါပေမဲ့လက်နက်ကိုသုံးချပြီးတော့တခြားသူတွေကိုထိခိုက်အောင်လုံဆောင်တာဆိုအကြမ်းဖက်မှုလမ်းကြောင်းဖြစ်တဲ့အတွက်ကျွန်တော်တို့ဘလောက်ထိလဲရည်ရွယ်ချက်ကောင်းပြီဖြစ်စေစစ်ကိုမုန်းလို့စစ်ကိုတိုက်ပါတယ်ပြောသည့်တိုင်အောင်လုံရမှုတွေမှားရင်သွားတဲ့အခါမှာလက်နက်ကင်တက်ပွဲရနေအကျန်းတက်မှုဖြစ်သွားရင်ကျွန်တော်တို့တိဆောက်ခဲ့တဲ့မေဥတော်လိုင်းရေးရဲ့ကျွန်တော်တို့ဒီဂုံတိတ်ခါဤသူလူရဲ့ဒီမိုကရေစီလိုလားချက်ကိုပြန်ပြီးတော့တစ်ဖက်ကလည်းကုတော်လုံးကိုလှုပ်ဆောင်နိုင်တယ်လို့ကျွန်တော်တို့မလိုလားအပ်တဲ့နောက်ထပ်အကျန်းဖက်မှုတွေလှုပ်ဆောင်ပြီးတော့အပယ်ဆိုပြီးတော့တတ်မှတ်ခိုင်ကျွန်တော်တို့ကဒါတော့မဖြစ်တဲ့ဘူးအဲဒီတော့ဒီစစ်ပွဲဆိုင်ရာကျွန်တော်တို့ဥပဒေရှိပါတယ်လက်နက်ကင်တက်တည်းရဲ့က ချင်းဖို့ချင်းစီကံရှိပါတယ်အဲ့တော့ဒါလေးမျိုးလည်းကျွန်တော်တို့အတိတ်တရားထားပြီးတော့လှုပ်ဆောင်ပေးဖို့အတွက်ဒါကိုလည်းကျွန်တော်တိုက်တွန်းလိုပါတယ်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မယ့်ချက်တွေကိုလည်းအားလုံးသိအောင်အတိပေးဖို့အတွက်ကျွန်တော်ပြင်ဆင်နေပါပြီ
ဟုတ်ကဲ့ပါခင်ဆိုတော့ဂျာကလာဒုသညွေဆိုရဲမူဝါဒရဲ့ယက်တိချက်တွေနဲ့ပတ်သက်ရင်ဟလာယူရင်းရောပြပါရောပေါ့လေသူပြင်းတော့နိုင်ငံတကာကအဓိကစိတ်ဝင်စားနေတာကဘာလဲဆိုတော့ဒီရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့ရင်းညာလူနည်းစုတွေနဲ့ပတ်သက်တဲ့ယက်တိချက်သဘောထားတော့ဒီထဲမှာရှိနေတဲ့လူညာလူနည်းစုတွေကပင်္ဂလိစ်ကိုထပြေးသွားကြတဲ့လူညာလူနည်းစုတွေကတို့တွေဒီလူခွေချိုးပေါမှုကိုအကြီးအကျယ်ခံစားခဲ့ကြရတဲ့သူတွေဖြစ်တယ်။ဆိုတော့ဒီလူညာလူနည်းစုနဲ့ပတ်သက်ပြီးတော့ NUGC ကနေပြီးတော့တိကျပြတ်သားတဲ့မူဝါဒသဘောထားမျိုးမကြားသေးဘူးလို့အဲ့လိုပြောကြတာရှိတယ်။ဆိုတော့လူညာကြီးနဲ့ပတ်သက်ပြီးတော့ NUG ရဲ့မူဝါဒရက်တိချက်သဘောထားကပါများပါလေပေါ့န
ော်။ NUG ရဲ့ရက်တိချက်မပြောခင်မှာလူခွေကိုလွတ်ဆောင်တယ်ကျွန်တော်ရက်တိချက်ကတော့လူခွေဆိုတာလူသားအလုံးနဲ့သက်ဆိုင်ပါလေ။ပတူတာပဲဖြစ်ဖြစ်တခြားလူသားတယောက်ပေါ်မှာမတရားလှုပ်ဆောင်ခြင်းကလူခွေချိုးဖောက်မှုဖြစ်တယ်။အဲတော့လူခွေချိုးဖောက်မှုမှာပတူကပတူလှုပ်လို့ဆိုတဲ့အရာမျိုးကျွန်တော်မရှိဘူး။ပတူကလည်းပတူကိုလှုပ်လို့လူခွေချိုးဖောက်မှုကိုလူခွေချိုးဖောက်ပြီးရှိနေမှာ။ဒါကြောင့်မို့ကျွန်တော်ဒီလူမျိုးဒီအစိုးရမှာတာဝန်ယူတဲ့အပိုင်းမှာကျွန်တော်အနေနဲ့လူခွေချိုးဖောက်မှုကိုကျွန်တော်ကင်ကယ်ဖို့လုပ်တယ်။လူခွေနဲ့ပတ်သက်ပြီးရက်တီမှုတွေလှုပ်ဆောင်မှုလိုအပ်တယ်ဆိုပြီးတော့ကျွန်တော်စတင်ပြီးတော့ပြောပါတယ်။ပြောတဲ့အခါမှာပထမဆုံးကျွန်တော်ကြုံတွေ့ရတဲ့အကြောင်းအရာကတော့ရိုဟင်ဂျာ issue ပါ။ရိုဟင်ဂျာတွေပေါ်မှာအရင်တုန်းကပြည်နေမှုတွေကျွန်တော်တို့ရှိခဲ့တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတကာလည်းအာရုံစိုက်နေတယ်။ဒါကြောင့်မလို့ NUG အနေနဲ့ရိုဟင်ဂျာနဲ့ပတ်သက်တဲ့မူဝါဒတစ်ခုရက်တိချက်တစ်ခုချမှတ်ပေးဖို့အတွက်ကျွန်တော်ကိုဝိုင်းဝန်းပြီးတော့အကြံပြုကြပါတယ်။အဲ့တော့ကျွန်တော်အနေနဲ့ပြောတာနှစ်ချက်ရှိပါတယ်။ဟုတ်ကဲ့လူ့ခွင့်ရေးကိုခြေထားမှုတွေလိုအပ်တယ်။ဒါပေမဲ့နိုင်ငံတကာပြောဖို့အတွက်စက်ကူပေါ်မှာချရေးတဲ့ policy တော့ကျွန်တော်မလုပ်ချင်ဘူး။အမှန်တကယ်လူသားရဲ့ရှုထောင့်ရလူခွေကိုခြေခံတဲ့ရက်တိချက်ဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ပေးပါမယ်။နောက်တစ်ခါဒါမျိုးရေးမယ်ဆိုလို့ရှိရင်တော့ပါဝင်ပတ်သက်သောသူများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အတန်းသူတို့ရဲ့ခံစားချက်သူတို့ရဲ့အယူဆတွေထည့်သွင်းဖို့လိုအပ်တယ်ဆိုရဲအရာကိုတောင်းတဲ့အခါမှာသူတို့ဒီအစိုးရအနေနဲ့တာဝန်ပေးရတဲ့ကျွန်တော်ဒါမျိုးတွေ့နေရပါတယ်။အဲ့တော့ကျွန်တော်တို့တွေ့ဆုံတဲ့အခါမှာသူတို့လည်းအတန်ဒီနားထောင်ရအောင်ကျွန်တော်တို့စိတ်ထဲမှာတွေးထားတဲ့အချက်ကိုလည်းသူတို့အနေနဲ့ဘယ်လိုလက်ခံလဲဆိုတာသိဖို့အတွက်ကျွန်တော်တို့နှစ်ပတ်လောက်ချိန်ယူရပါတယ်။အဲ့တော့မကြာမီမှာဒီလိုမျိုးကျွန်တော်တို့ NUG ကနေတက်တည်တဲ့ရိုဟင်ဂျာများပေါ်မှာတက်တည်ချက် position paper ခြေပတ်ချက်မှာကျွန်တော်ထွက်ပါ။အဲ့ဒီထဲမှာတော့ကျွန်တော်တို့အကြမ်းအားဖြင့်ပြောချင်တဲ့ကိစ္စတစ်ခုကတော့ရိုဟင်ဂျာတွေကိုရိုဟင်ဂျာဖြစ်ခေါ်တဲ့ချက်ကျွန်တော်တို့ဒါကိုလက်ခံ။ဘာကြောင့်လဲဆိုတော့သူ့ရဲ့တက်တည်ချက်ဖြစ်တယ်။နောက်တစ်ခါရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းမှာတခြားနိုင်ငံသားနဲ့တန်းတူเนาะသူတို့ပေါ်မှာလူ့ခွေချိုးပေါက်တာဘယ်လို့မှကျွန်တော်တို့လက်မခံဘူး။ပတူပေါ်မှာဖိတ်ကြခြင်းမရှိသေးတာလူတူဦးတယောက်ရဲ့တူဦးချင်းခွေကိုကျွန်တော်တို့လက်ခံနေအသိမှတ်ကြည့်လေကာကွယ်ပေးမယ်နောက်တစ်ခါ82ဥပဒေပေါ့နော်နိုင်ငံသားဥပဒေမှာအားနည်းချက်အများကြီးရှိ135ဆိုတဲ့နံပါတ်ကိုခြေခံပြီးတော့နိုင်ငံသားတတ်မှတ်တဲ့ဟာဒါရိန်ဂျာရေမကောက်တခြားလူမျိုးတွေပါအများကြီးကျွန်တော်ထိခိုက်တဲ့ဟာမျိုးဖြစ်တယ်ဒါကြောင့်မလို့82ဥပဒေကိုကျွန်တော်တို့ဖိနှိပ်တဲ့ဥပဒေဖြစ်ကျွန်တော်တတ်မှတ်တယ်ဒီဥပဒေကိုကျွန်တော်ပယ်ဖြတ်ပြီးတော့တကယ်နိုင်ငံသားအဖြစ်ကိုကျွန်တော်တို့ရရှိရတိုက်တော်သူများအားလုံးဝေးပွားမှုမှာခြေခံပြီးတော့လက်ခံတဲ့နိုင်ငံသားဥပဒေကိုရှေ့ဆက်လက်တွဲလှုပ်ဆောင်သွားဖို့အတွက်ဒီစီးရေးဆွဲသွားဖို့အတွက်ရှေ့လုံနိုင်စေမှာကျွန်တော်ချမှတ်ထားတာဒါလေးကတော့ပါတဲ့ချက်တွေအချို့ချက်ကိုကောက်ထုတ်ဖို့ပေါ့ဗျာ
တိတ်မကြခင်ချက်ပိုင်းပြင်မှာပဲပြည့်စုံထွက်လာမှာပေါ့နော်ဒါဒါလေးခင်ဗျာ
ကျွန်တော်တို့အခုတော့နောက်ဆုံးစစ်တီရောက်နေပါပြီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့စောင့်မျှော်နေပါမယ်ပြရဘူးဆိုတော့ဒီမေကုန်းကတော့လူခွင့်ရင်တိုင်းကမသက်ဆိုင်ပါဘူးဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟလာဒီဆီယနာသိန်းပတိုင်ငယ်ကလည်းပဲဒါလူခွင့်နဲ့ပတ်သက်တော့ဆောက်လုပ်လာတယ်ဆီယနာသိန်းနဲ့ကာလနောက်ပိုင်းမှာလည်းပဲဆီယနာသိန်းတောင်ကိုင်မှာဆန့်ကျင်ပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတော့တာဝန်ယူပြီးတော့ဝင်လုပ်တဲ့အဆင့်ကိုရှိလာပြီပေါ့နော်ကျွန်တော်ကော်မျိုးမင်းရဲ့အမြင်သဘောထားကိုသိချင်တာပါအီအကြမ်းမဖက်စီရီယမ်လှုပ်ရှားမှုနောက်တစ်ခါဟလာຫນွေဦးတော်လန်ရေးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့ရေလှုပ်ဆောင်နေတာသူတို့ရဲ့ရည်တည်ချက်တွေစသဖြင့်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်။တစ်ဖက်မှာလည်းပဲဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးနေတဲ့ဘဝတာကတော့ non believer ပေါ့နော်။ဒါတွေအောင်မြင်ဖို့မလွယ်ဘူး။အောင်မြင်မှုရဖို့ခက်တယ်။ဒီလိုရတဲ့ကတော့တိတ်တော့မဟုတ်လာဘူး။စသဖြင့် CDM ကိုလည်းမယုံကြည်ဘူး။ຫນွေဦးဒေါ်လာရေးကိုလည်းမထောက်ခံဘူး။ generation C ကလုံးနေတာကိုလည်းပဲအန်းအန်းအန်းဆိုတော့လူမျိုးတွေရှိပါတယ်။ဒါအခိုင်အမာကိုရှိတယ်။အဲဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ကော်မင်းပါမပြောချင်တယ
်။လူတွေမှာအမြင်မျိုးရှိပါတယ်။ခံယူချက်မျိုးရှိပါတယ်။ပတိတတံအမိတ်ဆိုတာအမှန်တော့ဘယ်လိုမှမဖြစ်နိုင်ဘူး။အဲ့ဒီပုံစံကအာနာရှင်စနစ်မှာပဲအတင်းကျပ်ကြီးကောင်းကြီးဆိုင်ပြီးတော့ဒီကောင်းကြီးလက်ဟိုစားเนาะကျွန်တော်အမိတ်ချမှတ်တဲ့ပုံစံမျိုးဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့က အသွေးမတူတာမျိုးမျိုးပါဘယူစမတူတာလည်းမျိုးမျိုးပါအရန်တော့အောင်မြင်မယ်ဆိုရင်ယုံကြည်နေတယ်ဒါလည်းသူ့ရဲ့အခွင့်အရေးပဲယုံကြည်ဖို့လည်းကြိုးပမ်းနေကြဒါကိုမှားတယ်ပြောလို့မရတစ်ဖက်မှာလည်းဒါနဲ့ပတ်သက်လို့မအောင်မြင်ပါဘူးကွာဆိုတော့ဒါကကျွန်တော်တို့ဒါသဘောတူပါဟုတ်လေဘက်တစ်ဖက်ဘက်ပြဿနာတစ်ခုလူပေါင်းတော့မြင်တာအဲ့တော့ဒါမျိုးမအောင်မမြင်ပါဘူးမအောင်မြင်ပါဘူးလို့ပြောတယ်လူကျွန်တော်ဒါလည်းပြည့်ရက်တည်တယ်ပဲကျွန်တော်ရဲ့ပြဿနာရှိဒါပေမဲ့ကျွန်တော်တို့ကတော့အင်အားစုံစုံတာပေါ့နော်ဒီတိုင်ပွဲကကျွန်တော်တို့ကပြောမယ်ဆိုရင်အာနာရှင်စနစ်ကိုလုံးဝအမြင့်ချောင်းလောက်ဆောင်နေတာမယုံကြည်လို့မပါတဲ့ခါမှာတကယ်ကျွန်တော်တို့ကအင်အားယူရတယ်ဒါပေမဲ့ကျွန်တော်ရန်သူလို့မတတ်ပါဘူးဘာကြောင့်လဲဆိုတော့သူ့ရဲ့ရက်တည်ချက်ဖြစ်တယ်ဒါပေမဲ့ကိုယုံကြည်တဲ့တိုင်ဒီကိစ္စကိုမပါဝင်တာကိစ္စမရှိဒါပေမဲ့မယုံကြည်လို့ဆိုပြီးတော့တခြားသူရဲ့ယုံကြည်ချက်ကိုအနှောက်အယှက်ပြုမယ်အဖြစ်စည်းလုပ်မယ်ဒါမျိုးဆိုတော့ကျွန်တော်တို့ဒါကကိုယ့်ရဲ့ယုံကြည်ချက်ပြပို့ပြီးတော့ပြင်းထန်သွားတယ်နော်ကိစ္စမျိုးဖြစ်သွားပြီအဲ့တော့မကူညီနေပါမနှောက်ယှက်ပါမပါဝင်ခြင်းတွေပါအပုတ်မချပါနဲ့နော်မအောင်မြင်မှုထင်လို့ရှိရင်ကိုယ်ယုံကြည်တိုင်းကိုလှုပ်ပါဒါပေမဲ့ဒလန်တော့မလှုပ်ပါနဲ့အဲ့ဒါတော့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စကယုံကြည်ခွင့်မတူပွဲပြခွင့်ရလူသားရဲ့ခွင့်လေဒါပေမဲ့မယုံကြည်တာကြောင့်မို့လို့ကျွန်တော်တို့အနှောက်အယှက်ပေးတာနောက်တစ်ခါမဟုတ်မှန်တဲ့တည်နေနဲ့ပြောကြတာနောက်ကဒါနဲ့ပတ်သက်ပြီးတော့နော်ကျွန်တော်တို့မှားယူတဲ့တည်နေဖြတ်တာတကူကဒါတော့မဖြစ်တဲ့အကြောင်းလားဖြစ်တယ်လို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ပါဦးမေမေတော်လည်းပြည့်စုံပါပြီကျွန်တော်ဘေးကျင်တဲ့မိကုန်းလည်းပါသွားပါပြီ။ဘောမမီနေနေနောက်ဆုံးပါများပြည့်ဆက်ပြောကြပါသေးလဲခင်ဗျာ
။အဲ့တော့ဒီတိုက်ပွဲကကျွန်တော်တို့ယုံကြည်မှုတိုက်ပွဲဖြစ်ပါတယ်။ကျွန်တော်တို့ဘလောက်ထိဒီမိုကရေစီနဲ့လူ့အခွင့်အရေးပေါ်မှာယုံကြည်လဲ။ဘလောက်ထိစစ်အာဏာရှင်ကိုမုန်းတီးလဲဆိုရဲယုံကြည်မှုတိုက်ပွဲဖြစ်တယ်။အဲ့တော့တစ်ခါမှစစ်အုပ်စုကလည်းလက်နက်အားကိုးနဲ့ဖိနေတယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ယုံကြည်ချက်ခိုင်မာစွာဖြင့်ညီညွတ်စွာတုံ့ပြန်လောက်ဆောင်နေတယ်။68နဲ့กว่า68ကျောင်းသားတစုရဲ့เนาะဥษาရဲ့နောက်ပိုင်းမှာပြည်သူလို့ပါအခုကျတော့ကျွန်တော်တို့ကမျိုးဆက်တွေအားလုံးပါဝင်လာတဲ့ကိစ္စတစ်ခုကကျွန်တော်တို့မျိုးဆက်တွေကြားထဲမှာဘလောက်ထိမျိုးဆက်ပေါ့ကွာယုံကြည်တာဒီမိုကရေစီနဲ့လူ့အခွင့်အရေးဆက်အာဏာရှင်ဆင်းချုပ်ကြီးဆိုတဲ့အရာဖြစ်ပါတယ်အဲ့ဒီတော့မျိုးဆက်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလည်းလိုအပ်တယ်တစ်ချိန်တည်းမှာကြီးပရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါတယ်အဲ့တော့တခါကြီးကျွန်တော်တို့တိုက်ပွဲစာလာတွေလေအားမလို့အားမရဖြစ်တာရှိပါလေ။ဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်နေရတာဖြစ်တဲ့အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်ဓာတ်ရော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းဝအောင်းမြင်ရမယ်ဆိုတဲ့စိတ်ဓာတ်မျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာအောင်းမြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်။အားလုံးနဲ့လေးစားပါ
ဟုတ်ကဲ့ပါမားလက်တဲ့ကြားကချင်းပေးပြီးတော့ကျေးဇူးပေးတဲ့အတွက်ဒူပဲကျေးဇူးတင်ပါတယ်ဘောမျိုးမင
်းဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်ဂျမ်းမာစွာနဲ့ဒေးရန်ကင်းစွာနဲ့သွားခြင်းနဲ့ပန်းနိုင်ကိုရောက်နိုင်ပါစေလို့ဆုတောင်းပေးပါရစေခင်ဗျာ
ယုံကြည်စွာနဲ့ဆက်လက်လျှောက်လှမ်းနေပါခင်ဗျာကျေးဇူးတင်ပါ
ကိုကျော်ကျော်တင်စီစဉ်တက်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရတာပါခင်ဗျာ။ပြအမေရိကန်တန်ကနေအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်ခင်ဗျာ။ဒီကနေ့ဟာမြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တွေရဲ့ဘာသာရေးဆိုင်ရာအထွတ်အမြတ်နေ့တစ်နေ့ဖြစ်တဲ့ကဆုံလပြည့်နေ့ဖြစ်ပြီးအစဉ်အလာညောင်ရီသုံးပွဲတွေကိုဒေသတချို့မှာဆင်နွှဲကြရင်ဆရာနာသိမှုကိုကန့်ကွက်ဆန္ဒပြပွဲတွေပါတပါတည်းလုပ်ခဲ့ကြပါတယ်။ဒီနေ့တားရီတိုင်းလောင်းလုံမြို့နယ်ညင်းမော်ကျေးရွာမှာကဆုံလပြည့်နေ့ညောင်ရီသုံးရင်ဆရာနာရှင်ကိုဆန့်ကျင်ဆန္ဒပြခဲ့ကြသလိုမန္တလေးတိုင်းပလိတ်မြို့မှာလည်းညောင်ရီအိုးတွေရွက်ထားတဲ့အမျိုးသမီးတွေကစီတန်းလက်လက်ရင်းလက်သုံးချောင်းထောင်တပိတ်မောက်ဆန္ဒပြခဲ့ကြပါတယ်။မုံရွာနဲ့ဖူးတလင်မြို့တွေမှာလည်းညောင်ရီသုံးတပိတ်တွေဆင်နွှဲခဲ့ကြပါတယ်။အာနာသိန်းစစ်ကောင်စီကနိုင်ငံတော်မှာကျောင်းတွေပြန်ဖွင့်ဖို့ကြိုးစားနေတဲ့အချိန်မှာပဲကျောင်းဖွင့်တာကိုဆန့်ကျင်ကန့်ကွက်ပြီးကျောင်းပြန်မတက်ဖို့နှိုးဆော်ဆန္ဒပြတာတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီရဲ့စစ်တပ်နဲ့ရဲတွေကိုပြန်လည်တက်ခိုက်တာတွေနေရာတချို့မှာဆက်ဖြစ်နေပါတယ်။ကြားပြည်နယ်ဒီမော့ဆိုမြို့အနီးမှာတိုက်ပွဲတွေဆက်ဖြစ်နေတာမင်းညကလေးကလို့ဒေသခံတွေကပြောပါတယ်။ကုလသမဂ္ဂအတင်းမှုကျိုးရဲ့မြန်မာနိုင်ငံဆိုင်ရာအထုကိုယ်စားလှယ်ခရစ်စတင်ရွှေနာဘာဂနာကဒီကနေ့အင်္ဂါနေ့မှာဂျပန်နိုင်ငံကိုသွားပြီးဂျပန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ပြောပါတယ်။တနင်္လာနေ့မှာထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေအွန်လိုင်းကလုပ်တဲ့မြန်မာအရေးသတင်းစာရှင်းလင်းပွဲအတွင်းမစ္စဘာဂနာကအဲ့လိုပြောကြားသွားတာဖြစ်ပါတယ်။အမေရိကန်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံမှာနောက်ဆုံးနေထိုင်ခဲ့ပြီးလက်ရှိနိုင်ငံတစ်ခုခုရဲ့နိုင်ငံသားဖြစ်မထားသူတွေအနေနဲ့အမေရိကန်မှာယာယီအကာအကွယ်ပေးနေထိုင်ခွင့်အဆင့် TPS အတွက်ဒီကနေ့ကစပြီးရှောက်ထားနိုင်ကြပြီဖြစ်ပါတယ်။မေလ25ရက်နေ့ဒီကနေ့နှစ်ကနေ2022ခုနှစ်နိုဝင်ဘာလ25ရက်နေ့ထိ18လကြာအကာအကွယ်ပေးမယ့်ကနဦးလျှောက်လာတွေကိုစတင်ရှောက်နိုင်ကြပြီဖြစ်ပါတယ်ခင်ဗျ။ ตราชินุนาสินิจาก็တော့ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့ည6:00နာရီကြတဲ့အဖြစ်ပါတယ်။ဒီညတော့အစီအစဉ်ထုတ်လွှင့်ရေးမူကတော့မဆုံမုံဖြစ်ပါတယ်။စပန်ဆိုင်ရာအင်ဂျင်နီယာကတော့ပက်ထရီဒီယာပါ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ။ VOA အစီအစဉ်ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has